Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 28ရက်ပုတ်ထူးနေ့ညဘက်9:00နာရီ 10:00 အချိန်စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့အနေနဲ့ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာဝါခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ Islam စစ်သွေးကြွအဖွဲ့ IS ကတပ်ပစ်မယ်လို့ချင်းချောက်ထားတဲ့ဂျော်ဒန်လေယာဉ်မှုကိုဖမ်းဆီးထားတဲ့အကြမ်းဖက်သမားတယောက်နဲ့လဲမယ်လို့ဂျော်ဒန်နိုင်ငံကပြောလိုက်ပါတယ်။အပြောင်းလဲတဲ့လုံဆောင်နေပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားလွတ်လပ်ခွင့်နဲ့နှိမ့်ချနေစေဖြစ်တဲ့အကြောင်း Freedom House အစီရင်ခံစာအထက်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။အငင်းပွားစရာတွေဖြစ်နေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးအစိုးရကြောင်းသားလွတ်တော်နဲ့ NNER တို့လေးပွင့်ဆိုင်တွေ့ဆုံပြီးပညာရေးဥပဒေကြမ်းတရအကောင့်ထဲပြန်မော်ဖို့နှစ်ဖက်တဘောတူညီမူရလိုက်ကြပါပြီ။
ကျွန်တော်တို့ဒီဆွေးနွေးရေးအစိုးရရဲ့တရားနည်းမှာမျိုးရံကျိုးဆောင်ဆွေးနွေးနေတဲ့အချိန်မှာတပိတ်ရနားထားမယ်လို့ကျွန်တော်တို့ဟိုသဘောတူညီချက်ရှိတယ်။ဒါပေမဲ့အဲဒီတော့တပိတ်ရ
တပိတ်မောက်ကြောင်းသားတူပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးမှာပါဒီနောက်မှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပျက်နေတဲ့အခြေအနေတွေဟာအနုတ်လက္ခဏာဆောင်တဲ့အခြေအနေဖြစ်တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုကတုံ့တက်လိုက်ပြီးဒီအခြေအနေဟာပြည်ရင်းငြိမ်းချမ်းရေးနဲ့တွဲဆုံဆွေးနွေးရေးလမ်းကြောင်းကသူဖက်သွားနိုင်တယ်လို့ထောက်ပြလိုက်တဲ့သတင်းနဲ့ကျမ်းမာရေးနဲ့ညီညွတ်ပြီးအာဟာရကျွဲဝါတဲ့ပဲပုတ်ဆေးလို့ခေါ်တဲ့ပဲပိဆက်ထုတ်ကုန်တွေအတွက်အမေရိကန်ပဲပိဆက်ကုမ္ပဏီကြီးများအသင်းကမြမပဲပိဆက်စားတောက်ကုန်လုပ်ငန်းအတွက်လိုအပ်တဲ့အကူအညီတွေပေးဖို့ဆွေးနွေးပွဲလုပ်တဲ့တဲ့နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့မြမမီဒီယာမြင်ကွင်းနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုရင်ဆုံးတော့ပုထုနဲ့ညပိုင်း VOA ကနောက်ဆွေးနွေးထားတဲ့တဲ့တွေကိုကိုအောင်လေးဦးနဲ့မှတင်ပြထိုက်တို့ကပြောပြပေးကြပါအောင်ရှင
် Islam စစ်သွေးကြွအဖွဲ့ IS ကဖမ်းဆီးထားတဲ့ဂျော်ဒန်လေယာဉ်မှုကိုအကြမ်းဖက်သမားအဖြစ်ဖမ်းဆီးခံထားသူတူနဲ့အလဲအလှယ်လုပ်ပြန်လွတ်ပေးဖို့အသင့်ရှိတဲ့အကြောင်းဂျော်ဒန်ပြန်ချိုင်းဝန်ကြီးကပြောပါတယ်ဖန်စီခံထားတဲ့ဒဇာကန်တွေကိုတပ်ပစ်မယ်လို့ချင်းချောက်ထားတဲ့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဒီကနေ့မှာပဲဂျော်ဒန်ပြန်ချိုင်းဝန်ကြီးမိုဟာမက်အယ်မိုမာနီကနိုင်ငံမှရုံးပြင်တန်ကြားမှာပြောဆိုလိုက်တာပါဂျော်ဒန်လက်ထက်ကဒူဘိုမူဝက်ခါစီဘာကိုဘေးမတည်ရမခပြန်လွတ်ပေးအမန်မျိုးတော်မှာ2005ခုနှစ်တုန်းကလူ60သေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူဖြစ်ထောင်နှံကြခံနေရတဲ့အီရတ်နိုင်ငံသူဆာဂျီဒာအယ်ရီရှာဗီကိုလည်းပြန်လွတ်ပေးမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့တပြစ်မဲ့လို့ချင်းချောက်ခံထားရတဲ့နောက်ထပ်ဒဇာကန်တူဖြစ်သူဂျပန်သတင်းတော်ခန်းချီကိုတိုနဲ့ပတ်သက်လို့တော့ဒီစုံတရားပြောဆိုသွားတာမရှိပါဘူးဂျပန်နိုင်ငံကတော့သတင်းတော်ပြန်လည်လွတ်မြောက်ရေးအကူအညီပေးဖို့ဂျော်ဒန်နိုင်ငံကိုမြစ်တာရက်ခံထားတာပါဂျပန်သတင်းတော်ရဲ့မိခင်ဖြစ်သူကတော့ဒီကနေ့မှပဲသူ့သားကိုပြန်လွတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအနေနဲ့တားဖြစ်သူလွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးစားပေးဖို့လည်းတောင်းပန်ခဲ့ပါတယ်စနေနေ့မှာတော့ဖမ်းဆီးခံထားရပြီးခေါင်းဖြတ်အသက်ခံခဲ့ရပုံရတဲ့ဂျပန်တစားကနောက်တစ်ဦးဖြစ်တဲ့ဟာရူနာယူကာဝါရဲ့ဓာတ်ပုံတွေကိုကင်ဆောင်ထားတဲ့ဂျပန်သတင်းတောက်ရဲ့ဗီဒီယိုတစ်ခုကို IS စစ်သွေးကြွတွေကပြသခဲ့တာပါဗီဒီယိုထဲမှာတော့ဂျပန်တစားကယူကာဝါတည်ဆုံရတဲ့ကိစ္စမှာဂျပန်ဝန်ကြီးချုပ်ဒါရိုက်တာဝန်ရှိတယ်လို့လည်းစစ်သွေးကြွတွေကဆွဆွဲခဲ့ပါတယ်
အစ္စရေးတပ်တွေနဲ့လေဗနန်စစ်သွေးချအုပ်စု Hezbollah တို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်နေကြချိန်မှာပဲကုလငင်းချမ်းရေးဒိန်တပ်ဖွဲ့ဝင်တဦးလေဗနန်တောင်ပိုင်းမှာဒီကနေ့ဗုဒ္ဓဟူးနေ့မှာတည်ဆုံခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုပါတယ်ကုလငင်းချမ်းရေးဒိန်တပ်ဖွဲ့ဝင်ဘာကြောင့်တည်ဆုံခဲ့ရတယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ကုလကမထုတ်ပြန်သေးပါဘူးဒီမနေ့အစောပိုင်းတုန်းကတော့အစ္စရေးစစ်ရင်တန်းတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့လေဗနန်စစ်သွေးချအုပ်စု Hezbollah ကပြောဆိုထားပါတယ်အစ္စရေးတို့တိုက်ခိုက်ခဲ့တယ်လို့ယုံကြည်ရတဲ့ဒီလအစောပိုင်းစီးရီးယားနိုင်ငံတွင်းက၄ကြောင်းတိုက်ခိုက်မှုအတွင်း Hezbollah 6ဦးနဲ့အီရန်ဗိုလ်ချုပ်တဦးတို့တည်ဆုံခဲ့ရမှုကိုလက်စားချေတာလို့လည်း Hezbollah တို့ကပြောဆိုပါတယ်။အစ္စရေးနဲ့လေဗနန်လက်စပ်တယောက်တခြား Mount Top အယံအားကားဒဇင်းပေါ်ကိုတင်ကားဖြတ်ဒုံးနဲ့ပစ်ခတ်မှုလည်းပါဝင်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရပီတာလာနာကပြောပါတယ်။အစ္စရေးစစ်တပ်ကလည်းအပြန်အလှန်ပစ်ခတ်ခဲ့ပါတယ်နှစ်ဖက်ထိခိုက်ကြဆုံးမှုတွေကိုတော့မသိရသေးပါဘူးစီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုထောက်ခံတဲ့ Hezbollah တို့က၄နှစ်နီးပါးကြာစီးရီးယားစစ်ပွဲအတွင်းမှာစီးရီးယားအစိုးရတပ်တွေကိုအထောက်အကူပေးဖို့အတွက်တိုက်ခိုက်ရေးတပ်သားတွေကိုစစ်လွှတ်ခဲ့တာပါတချို့တိုက်ပွဲတွေကတော့အစ္စရေးနဲ့စီးရီးယားနယ်စပ်အထူးသဖြင့်ဂိုလန်ကုန်းမြင့်ဒေသကိုပါကူးစက်ခဲ့ပါတယ်မနေ့အင်ကာနေ့ကဂိုလန်ကုန်းမြင့်ကိုစီးရီးယားဘက်ကဒုံးကျည်တွေနဲ့ပစ်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားအမြောက်တပ်စခန်း တွေကို၄ချောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒီကနေ့မနေ့အစောပိုင်းမှာပဲအစ္စရေးဘက်ကကြေညာပါတယ်။ Syria နယ်စပ်ထဲကနေတိုက်ခိုက်ခဲ့တဲ့လို့ရဟာ Syria အစိုးရမှတာဝန်ရှိတယ်လို့ Israel ကိုလက်ခံထားတဲ့အကြောင်းအခု၄ချောင်းစစ်စင်ရေးနဲ့ရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်း Israel ကာကွယ်ရေးဝန်ကြီးကပြောပါတယ်။ Israel နယ်မြေထဲကိုပစ်ခတ်မှုမှန်သမျှနဲ့ Israel ရဲ့အချုပ်အခြာအာဏာပိုင်မှုကိုချိုးဖောက်မှုတွေကိုလက်တင်ခံမှာမဟုတ်ဘဲအင်အားနဲ့တုံ့ပြန်သွားမယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်။
လုံးဝနှစ်ပေါင်း50အတွင်းအစ္စရေးနိုင်ငံရဲ့စစ်ပွဲတွေမှာထိခိုက်ဖြစ်စီခဲ့ရတဲ့ပါလက်စတိုင်းသားတွေရဲ့အဆောက်အဦတွေပြန်လည်တည်ဆောက်ရေးမှာအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီကနိုင်ငံတကာလူရှင်တွေအနေနဲ့ပေးထားတဲ့ဂရုတိုင်အရေးပေါ်လိုအပ်နေတဲ့ရန်ပုံငွေတွေကိုအမြန်ဆုံးပေးကြဖို့တိုက်တွန်းလိုက်ပါတယ်။ဂါဇာဒေသအတွက်အရေးကြီးတဲ့အခြေအနေမှာပါလက်စတိုင်းမိသားစုထောင်ပေါင်းများစွာအတွက်အကူအညီတွေကိုဆိုင်းငံ့ထားရတာစိတ်ပျက်စရာကောင်းလာတယ်လို့လည်းကုလသမဂ္ဂအကူအညီပေးရေးအေဂျင်စီ UNRWA ဒီကော်မရှင်နာမင်းကြီးပြဲခရဟန်ဘိုးကပြောဆိုလိုက်တာပါကုလသမဂ္ဂအနေနဲ့ကတော့ဂါဇာတိသားကလူမှုအတွက်အကူအညီပေးမဲ့တန်ဋိတန်တွေကိုလက်လွတ်ခံမှာမဟုတ်တယ်လို့ရှိသလောက်ငွေချင်းနဲ့လုပ်ငန်းတွေကိုပြန်ဆက်နိုင်အောင်လုပ်မယ်လို့လည်း Twitter Internet လူမှုကွန်ရက်ကတစ်ဆင့်ကော်မရှင်နာမင်းကြီးကပြောဆိုလိုက်တာဖြစ်ပါတယ်ပျက်စီးနေတဲ့အိမ်တွေကိုပြင်ဆင်ဖို့နဲ့အိမ်တွေငှားရမ်းနေထိုင်နိုင်ဖို့မလာထဲမှာနောက်ဆုံးထပ်ပြီးဒေါ်လာတန်တရာအရေးကြီးလိုအပ်နေတယ်လို့လည်း UNRWA ရဲ့ကြေညာချက်ကဖော်ပြခဲ့တာပါအေဂျင်စီရဲ့ဂါဇာဒေသဆိုင်ရာညွှန်ကြားမှုရောဘတ်ထာနာကလည်းဂါဇာဒေသမှာအခြေအနေတွေစိုးရွားနေပြီးပြီးခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့ညီလာခံမှာထဲဝင်ကူညီဖို့နိုင်ငံတကာအစိုးရတွေကကတိပြုထားတဲ့အမေရိကန်ဒေါ်လာတန်ထောင်ပေါင်းများစွာကလည်းအခုချိန်ထိမရသေးဘူးလို့ပြောဆိုခဲ့ပါတယ်
။လီဗျားနိုင်ငံထရီပိုလီမြို့တော်ကဇင်ကန်ဟိုတယ်တစ်ခုမှာလူ6ယောက်ထဲမှနေတည်ဆုံခဲ့တဲ့မနေ့တုန်းကစီးနှင်းတိုက်ခိုက်မှုအပေါ်ကိုကုလသမဂ္ဂကကမကထအုပ်ကျင်းပနေတဲ့ငင်းချမ်းရေးဆွေးနွေးပွဲတက်ရောက်သူတွေနဲ့လုံခြုံရေးကောင်စီတို့ကပြစ်တင်ရှုတ်ချလိုက်ပါတယ်2011ခုနှစ်တုန်းကအာနာရှင်ဟောင်းမူမာဂရာဖီကိုယာရုကဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းတည်ငြိမ်မှုရအောင်ကြိုးပမ်းနေရတဲ့လစ်ဗျားနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့လုံခြုံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့တက်ဆိုင်သူတွေအားလုံးပါဝင်ကြဖို့လည်းလုံခြုံရေးကောင်စီရဲ့ကြီးညာချက်ကဖော်ပြပါတယ်ကုလသမဂ္ဂဆိုင်ရာလိဗျာတန်ကိုစလေကတော့မနေ့တုန်းကတိုက်ခိုက်မှုမျိုးတွေကြောင့်ညီညွတ်တဲ့အစိုးရတရားဖွဲ့စည်းရေးကြိုးပမ်းနေတဲ့လုပ်ငန်းစဉ်တွေလမ်းချော်မသွားနိုင်ဘူးလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနှစ်ရက်ကြာငြိမ်းချမ်းရေးဆွေးနွေးပွဲအဆုံးသတ်ချိန်မှာပြောဆိုခဲ့ပါတယ်။မနေ့တုန်းကတိုက်ခိုက်မှုကတော့ထရီပိုလီမြို့တော်ကကွန်နက်တီယာဟိုတယ်အပြင်မှာကားဘုံခွဲပြီးသနတ်သမားတွေကဟိုတယ်ထဲအတင်းဝင်ပစ်ခတ်ခဲ့ကြတာပါ။နောက်ပိုင်းဟိုတယ်ရဲ့24ဌာနမှာသနတ်သမားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တန့်ရင်ဆိုင်တွေ့ချိန်မှာတော့သနတ်သမားတွေကဘုံဖောက်ခွဲအတိခံခဲ့ကြပြီးတိုက်ခိုက်မှုအဆုံးသတ်သွားခဲ့တာပါ။တိုက်ခိုက်မှုအတွင်ဟိုတယ်ဝန်ထမ်းအဆောင်3ဦးနဲ့အမေရိကန်နိုင်ငံသား2ဦးပြင်သစ်2ဦးအာရှတိုက်သား3ဦးပါဝင်တယ်လို့လည်းအာဏာပိုင်တွေကအတည်ပြုပါရတယ်။ Tripoli IS လို့အပွဲလိုအမည်ပေးထားတဲ့အစ္စလာအစိုးရအုပ်စုကတော့တိုက်ခိုက်မှုဟာသူတို့လက်ချက်လို့ကြေညာခဲ့ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးမကြာခင်အနှစ်တွေအတွင်းပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်လာနေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကတော့လွတ်လပ်မှုမရှိသေးဘူးလို့နိုင်ငံတကာလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်ခဲ့ခတ်နေတဲ့ Freedom House အဖွဲ့ရဲ့အစိုးရကစားတစ်ကဖော်ပြပါရတယ်။ဒေနောက်တွေကိုဖမ်းဆီးတာထောင်ချတာတွေပါဝင်မီဒီယာတွေပေါ်ကန့်သတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အဆင့်တန်းဟာလည်းအဆင့်5မှာရှိနေရကအဆင့်6အထိကျဆင်းသွားခဲ့တဲ့အကြောင်းဒီနေ့ထုတ်ပြန်တဲ့အစိုးရကစားကဖော်ပြခဲ့တာပါ။နိုင်ငံပေါင်း195နိုင်ငံနဲ့ဒေသ15ခုကပြီးခဲ့တဲ့နှစ်အတွင်းခြေနေတွေကိုလေ့လာပြုစုထားတဲ့ Freedom House ရဲ့အစီရင်ခံစာမှာတော့လွတ်လပ်ခွင့်အမြင့်ဆုံးအဖြစ်အဆင့်1ကနေအနည်းဆုံး9အထိသတ်မှတ်ထားပါတယ်။မြန်မာနိုင်ငံမှာလူနည်းစု Rohingya Muslim တွေအားလည်းအကြမ်းဖက်မှုတွေခွဲခြားဆက်ဆံခံရမှုတွေရှိနေတယ်လို့ကိုယ်ဝယ်တဲ့ဘာသာကူးပြောင်းတာဘာသာကြားနဲ့လက်ထပ်တာတွေကိုကန့်သတ်မဲ့ဥပဒေတွေရေးဆွဲအစိုးပြုထားတာတွေအားလည်း Muslim ဆန့်ကျင်အစိုးရဝါဒကိုတရားဝင်အောင်လုပ်ပေးသလိုဖြစ်နေတယ်လို့ဖော်ပြထားတာပါ။ကမ္ဘာတစ်ဝန်းလုံးအနေနဲ့ကတော့ဒီမိုကရေစီလွတ်လပ်ခွင့်နေရာနှစ်ပေါင်းအစိတ်အတွင်းအနေဆုံးအခြေအနေကိုရောက်နေတယ်လို့လဲ Freedom House ရဲ့အစီရင်ခံစာကတတိပေးပါတယ်။ကမ္ဘာမှာလွတ်လပ်ခွင့်အစဉ်တန်းအနေဆုံးဖြစ်စီးရီးယားနိုင်ငံကိုသတ်မှတ်ထားပြီးနိုင်ငံသားအတိုင်းဝိုင်းမှာဒီမိုကရေစီလွတ်လပ်ခွင့်တွေကိုပြစ်ပယ်လာနေတဲ့အထက်မှာတော့ ယူကရိန်းနိုင်ငံမှာခရိုင်းမီးယားဒေသကိုရုရှားနိုင်ငံမှအဖြစ်တွွန်းလိုက်တာထင်ရှားတဲ့နမူနာတစ်ခုဖြစ်နေလဲဖော်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုအရှေ့မြောက်ဖက်ဒေသတလျှောက်စီးနင်းတွေ၃ပေလောက်ထိကျခဲ့တဲ့ပြင်းထန်တဲ့နှိမ့်မုန်တိုင်းထံကိုလူပေါင်းသန်းနဲ့ချီခံခဲ့ကြရပါတယ်။မက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့နယ်ညူအင်္ဂလန်အနီးအနားဒေသတွေမှာတော့လေပြင်းမုန်တိုင်းနဲ့အတူစံချိန်ချိုးလောက်အောင်နှင်းတွေကျခဲ့တဲ့အထိမုန်တိုင်းထံကိုအပြင်းထန်ဆုံးခံခဲ့ကြရတာပါ။တနင်္လာနေ့ကစတင်ဝင်ရောက်ခဲ့တဲ့နှိမ့်မုန်တိုင်းရပ်သွားပြီမဲ့လေကန်ယူနန်ဒေသတွေမှာတော့နောက်ဆက်တွဲရေကြီးမဲ့အန်ဒီအနယ်လည်းရင်ဆိုင်နေကြရပါတယ်။ဘော့စတန်မြို့တောင်ဘက်မိုင်30လောက်အကွာမှာရှိတဲ့မာရှ်ဖီးမြို့မှာဆိုရင်လေကြီးမားတဲ့လိုင်းလုံးတွေရိုက်ခတ်မှုကြောင့်ရေတိမ်းခံရတဲ့အင်းရတော်များများပျက်စီးသွားခဲ့သလိုမြို့ကန်တွေဘေးလွတ်ရာတိမ်းရှောင်ကြဖို့လေအာဏာပိုင်တို့ကညွှန်ကြားခဲ့ရပါတယ်။နှင်းမုန်တိုင်း6ရောက်ချိန်မှာတနာယီ၄တိုက်နှုန်းမိုင်80လောက်အထိအပြင်းထန်ဆုံးတိုက်ခတ်တာခံခဲ့ရတဲ့နန်တုခက်ကျွန်းကမြို့ကန်လူ1000ဟာလေနိုင်ပေါင်းများစွာလျှက်စင်ပြီးပြတ်တောက်မှုနဲ့ကြုံခဲ့ရပါတယ်။မက်ဆာချူးဆက်ရူဒ်အိုင်လန်နဲ့ကနက်တီကတ်ပြည်နယ်တွေမှာနှင်းအများဆုံးကြခဲ့ပြီမဲ့လဲအစောပိုင်းရာသီဥတုခမန်းချက်ထဲတော့ယော့နေခဲ့တာပါမုံတိုင်းဆဲသွားပြီမဲ့လဲလင်းခီးစင်ထောင်းနဲ့ချီပြီးဖျက်သိမ်းထားရပါတယ်မုံတိုင်းအတွက်အသေးအပြောက်ကတော့နယူးယောက်လောင်းအိုင်လန်မှာနှင်းလျှောစီးရင်မိတိုင်နဲ့မတော်တဆထိမိတည်ဆုံးသူဆယ်ကျော်သက်တူပဲရှိခဲ့ပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြတ်ကျသွားတဲ့ Air Asia လေးရောင်းလိုင်းကခီးတွေရဲ့အလောင်းတွေနဲ့အပျက်စီးတွေကိုရှာဖွေရေးလုပ်ငန်းတွေရေတက်ကရဆန်းလက်ပြီးဖြစ်ပေမဲ့ဆက်လုံတော့မှဖြစ်တဲ့အကြောင်းအင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီကဒီကနေ့ကြေညာလိုက်ပါတယ်ရှာဖွေရေးဖွဲ့ဟာလောလောဆယ်မှာ၂ရက်နားနေပေမဲ့စနေနေ့မနေ့ကစလို့နောက်ထပ်9ရက်ကြာဆက်လုံသွားမယ်လို့ရှာဖွေကယ်ဆယ်ရေးအေဂျင်စီရဲ့အကြီးအကဲကဂျကာတာမြို့တော်မှာဒေသနောက်တွေကိုပြောဆိုခဲ့တာပါ9ရက်ကျော်ရင်တော့နောက်ထပ်ရက်တိုးပြီးရှာဖွေရေးလုပ်ငန်းတွေကိုဆက်လုံမလုပ်ဆိုတာကိုပြန်လည်သုံးသပ်သွားမှာပါအင်ဒိုနီးရှားစစ်တပ်ကတော့နောက်ထပ်အလောင်းတွေကိုရှာဖွေတာလေရင်အဓိကကျတဲ့စိတ်ပန်းကိုဂျာဗာပင်လယ်တွေကနေရေပေါ်ဆက်တင်တာပါဝင်လေရင်ပြင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာပါဝင်တာကိုရက်ဆိုင်မဲ့အကြောင်းမနေ့ကပဲကြေညာခဲ့တာပါ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးကကွဲလွန်ခဲ့တဲ့ဖခင်ဖြစ်သူရဲ့အရိုက်အရာကို2011ခုနှစ်မှာဆက်ခံခဲ့ပြီးတဲ့နောက်ပထမဆုံးပြည်ပခီးစဉ်အဖြစ်နဲ့မေလထဲမှာရုရှားနိုင်ငံကိုတွားရောက်ဖို့အတွက်စီစဉ်နေပုံရှားပါတယ်ဒုတိယကမ္ဘာစစ်အတွင်းဆိုဗီယက်တို့ဂျာမနီကိုအနိုင်ရခဲ့တဲ့နှစ်ပေါင်း80ပြည့်ကျင့်ပမဲ့အခမ်းအနားအတွက်ဖိတ်ကြားခံရတဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ထဲမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးလည်းဖိတ်ကြားခံရတာဖြစ်ပါတယ်ဒီအကြောင်းကိုတော့တောင်ကိုရီးယားသတင်းဌာနယိုဟပ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုခဲ့ပါတယ်ရှင်ပုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လေးဦးနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့နေ့စဉ်သတင်းTV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ရပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြင်းညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။အငင်းပွားစရာတွေဖြစ်နေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးအစိုးရအကြောင်းသားလွှတ်တော်နဲ့ NNER တို့လေးပွင့်ဆိုင်တွေ့ဆုံပြီးပညာရေးဥပဒေကြမ်းတရားအကောင့်ထဲပြန်မော်ဖို့ညှိနှိုင်းမယ်လို့တပိတ်ဦးဆောင်အကြောင်းသားတွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေတွေ့ဆုံပြီးသဘောတူညီခဲ့ကြပါရယ်။အစိုးရဘက်ကတော့အခုလိုအကြောင်းသားတွေနဲ့သဘောတူညီမှုရခဲ့တဲ့အပေါ်ကျေနပ်မှုရှိသလိုဆက်လက်တွေ့ဆုံညှိနှိုင်းရမယ်ဆွေးနွေးပွဲတွေမှာအကြောင်းသားတွေဘက်ကတောင်းဆိုနေတဲ့အဓိကအချက်တွေပြင်ဆင်ဖို့အားစိုက်သွားမယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကောင်းဆောင်သူဦးကပြောပါရယ်အပြည့်စုံကိုတော့ဆက်တွယ်မင်းမြန်တင်ရယူထားတဲ့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပ
ါအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လက်တလုံးအငင်းပွားစရာတွေရှိနေတာတွေကိုတွစ်ဆုံညှိနှိုင်းပြီးတော့သဘောတူညီမှုတချို့ရရှိခဲ့တယ်လို့ပြောရမှာပါဒီကနေ့နေပြီးတော့မှအစိုးရလွှတ်တော်ကကိုယ်စားလှယ်တချို့နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကောင်းဆောင်ပိုင်းကျောင်းသားတချို့နဲ့တွစ်ဆုံအပြီးမှာဒီဥပဒေပြင်ဆင်ရေးအတွက်တွစ်ဆုံဆွေးနွေးရေးတွေဆက်လုပ်ဖို့တစ်ဖက်သဘောတူညီမှုရခဲ့တာပါဆွေးနွေးပွဲမှာကိုရိုင်ပါဝင်ခဲ့တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်ပိုင်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကရဲ့အထွေထွေမှုလည်းဖြစ်တယ်မဖြစ်ဖြစ်အောင်ငါအခုလိုပြောပါတယ်
ကျမတို့တောင်းဆိုခဲ့တယ်ပေါ့နော်ကျမတို့တောင်းဆိုခဲ့တယ်လေးပွင့်ဆိုင်ပြည်ဆောင်ဆွေးနွေးရေးလွှတ်တော်ရဲ့အစိုးရရဲ့ NNER ရဲ့နောက်ကျမတို့တပိတ်ကော်မတီရဲ့ပေါ့နော်လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအဲ့ဒါကိုလက်ခံသဘောတူတယ်အဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုကျမတို့ဒီ February လတည့်ရနေ့ပေါ့နော်တနင်္ဂနွေနေ့မှာစပြီးတော့ကျမတို့ရန်ကုန်မှာပြုလို့မှာဖြစ်ပါရဲ့ဟုတ်ရန်ကုန်မှာပြုလို့မှာဖြစ်ပါရဲ့
ကျောင်းသားတွေဘက်ကတော့ပြဋ္ဌာန်းအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေတွေကအဓိကတောင်းဆိုထားတဲ့အချက်၁၁ချက်ကိုလေးပွင့်ဆိုင်တွစ်ဆုံတဲ့အခါပြင်ဆင်နိုင်မှုအတွက်ဖေဖော်ဝါရီလ၁ရက်နေ့တွစ်ဆုံပွဲမှာတောင်းဆိုမယ်လို့သူကပြောပါတယ်
သူကအချက်အနေနဲ့ကတော့အဲ့ဒီလေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးမှာဆွေးနွေး Sunu Bema, Jaro, Diga Danso, a chess at the Chapona, a chess at the Jago, Sunu Machipare, a chess at the Jago, the Ubri Dema, Bloomio Ginsimale, Chochadu, Bloomio, Chochadu, Bloomio, Tedrimale, on John Lucan, and Bloomio Tedrimale, Sunu Machipare.
Nibino do somewhere, the Tao Kerry Drega, Chelija Barre, Napat, the Bodu Nimugo, Pudrejina, Tokeraba, Ninamu, Lonely Niga Sabido, Madangaloma, Shire, John Narinine, the Vimotor is Janataya Melo, Dijinajama, Bashibare. So, you have got an Yimbazia regime, Mudabina Uri job, the remote John Narine, Gulu Drissel, Hinamiro, she said, Doyame, Chadrigo, Pibilele, Swinning and Gedra, Jenna Ayare, John, Pionce, we are poet, Jongan Shi to Lepsi, Pinay Bidon, when you left today, we took up Gulu Biovari.
ကျွန်တော်တို့ကတော့အကြောင်းအကြောင်းကြောင့်ဟိုဘက်ကတောင်းသားတွေရဲ့လက်မခံတာရှိတယ်ကျွန်တော်တို့ကလည်းလွတ်တော်မစားသေးတဲ့ကျွန်တော်လွတ်တော်ဟိုကော်လာဘုတ်ကိုစောင့်ရတယ်လည်းရှိတာပေါ့အခုတော့လွတ်တော်ရဲ့တန်ကြားချက်လည်းကြားကြည့်လို့ကြောင့်မလို့ကျွန်တော်တို့ကအကြောင်းသားတွေကိုတွေ့ဆုံမှုဆုံးဖိတ်ခေါ်တယ်သူတို့လာဆွေးနွေးရတဲ့ကြောင့်မလို့အောင်မြင်တဲ့သဘောတူညီကြရတဲ့ကြောင့်မလို့ကျွန်တော်တ
စုတွေကကျွန်တော်တက်နိုင်တယ်ကျန်ကျန်လေးအများကြီးရတော့လုပ်ခဲ့တယ်။ဆိုတော့ဥပဒေထိတဲ့အမှာကျွန်တော်ဘက်ကတင်လိုက်တာနဲ့သူတို့ဘက်ကပြန်ပြင်တာရှိတယ်။ဆိုတော့ဒါကိုကျောင်းသားလက်မခံနိုင်ဘူးဆိုတဲ့အခါမှာအဲ့ဒါပြင်ပြပြရတဲ့ချက်တွေကိုကျွန်တော်ပြန်ပြင်နိုင်မှုတွေတော်တော်နဲ့ရှိတဲ့အခါမှာနှစ်ဖက်သဘောတူတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တမရရပဲဒီစီစဉ်ဝအကောင့်ထဲပေါက်ခိုင်းတာဖြစ်ပါတယ်။
ဇန်နဝါရီ16ရက်နေ့တုန်းကပြည်ထောင်စုတော်အစည်းအဝေးတွေပြန်ဆတဲ့အချိန်မှာဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေလုပ်နိုင်အောင်လွှတ်တော်ဘက်ကပြင်ဆင်ပေးဖို့တုံ့ပြန်လာတဲ့ဆောင်ပေးပို့ခဲ့ပါတယ်။ဒါပေမဲ့လွှတ်တော်ဘက်ကတော့ဒီဥပဒေကိုပြန်ပြင်ဖို့အတွက်အစိုးရပညာရေးဝန်ကြီးဌာနဘက်ကလွှတ်တော်ကိုပြန်တင်ပြဖို့လိုတယ်ဆိုပြီးတော့တမရကိုပြန်ပြီးတော့အကြောင်းပြန်ခဲ့ပါတယ်။ကျောင်းသားတွေဘက်ကတော့ဒီဥပဒေပြင်ဆင်ရေးအတွက်အစိုးရနဲ့သဘောတူထားတဲ့ရပ်ပေါင်း60အတွင်းမှာဘာမှအကြောင်းမပြန်တဲ့အတွက်ဒီမိုကရေစီပညာရေးနဲ့မကိုက်ညီတဲ့အချက်တွေကိုပြင်ဆင်ပေးဖို့တောင်းဆိုမှုတွေနဲ့အတူမန္တလေးမြို့ကနေတပိတ်စစ်ကြောင်းတွေနဲ့နေ့စဉ်တပိတ်မှောက်ပြီးတော့ရန်ကုန်ကိုချီတက်နေတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ရဲမမောင်တင်ပြခဲ့သလိုပဲဆွေးနွေးမှုမှာသဘောတူညီမှုတွေရခဲ့ပေမဲ့လမ်းလျှောက်ချီတက်နေတဲ့ကျောင်းသားတွေကတော့လေပွင့်ဆိုင်ဆွေးနွေးမှုလုပ်တဲ့ရက်အထိဆက်လက်ဆန္ဒပြချီတက်မယ်လို့ကျောင်းသားတပိတ်ကောင်းဆောင်တဦးကခုလိုပြောပါရယ်
။အဲသဘောတူညီချက်မှလည်းပါပါရယ်ကျွန်တော်ဆွေးနွေးတာကတိုက်သဘောရင်းနာထားတာမဟုတ်တော့ခင်ဗျာ။ဟိုကျွန်တော်ဆွေးနွေးဝင်စားတဲ့နေ့မှာတပိတ်ကိုခဏရင်နာမယ်လို့ပြောတာ။ဒီကကျွန်တော်ဒီဆွေးနွေးဝင်စားတဲ့အချိန်မှာဒီဆွေးနွေးဝင်ကိုပြုသဘောဆောင်တဲ့အတွေ့အနေနဲ့ကျွန်တော်တို့ဒီသဘောကိုဒီလိုရှိတဲ့အကြောင်းလေးကိုလည်းခဏရည်ရွယ်ထားမှာဟိုကျွန်တော်အဲဆွေးနွေးပွဲမတိုင်ခင်ထိရတယ်ဒီမှာလည်းတရားလေးမတိုင်ခင်ထိရတယ်ကျွန်တော်တို့ငကိုတတ်မှတ်ဆွေးနွေးထားတဲ့အချိန်မှာဆက်ပြီးရှိတတ်နေပါပဲခင်ဗျာဟိုတပိတ်ရည်လာလဲဆိုတာလည်းကျွန်တော်တို့တပိတ်ပြန်လာမဟုတ်ဘူးကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုဒီကအတင်းကြီးချက်တွေမရဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီထဲပို့ပြီးတော့ပြန်နှံ့တဲ့တပိတ်ကိုဆက်လုပ်ဖို့ဆိုရင်ကျွန်တော်ကြေညာပါပါပဲကျွန်တော်တို့ဒီဆွေးနွေးရည်အစီအစဉ်ရဲ့တရားနေ့မှာမြို့ကအကျိုးဆောင်ဆွေးနွေးနေတဲ့အချိန်မှာတပိတ်ရည်နားထားမယ်ဆိုကျွန်တော်တို့ဟိုသဘောတူညီချက်ရှိတယ်ဒါပေမဲ့အဲဒီတပိတ်ရည်နားထားမယ်ဆိုတာတပိတ်ရည်လိုက်တာလောကမဟုတ်သေးပါဘူးကျွန်တော်တို့ဒီဆွေးနွေးရဲ့အရလတ်ကိုစောင့်ကြည့်တဲ့အနေနဲ့ဒါကျွန်တော်တို့ရှိတဲ့နေရာတပိတ်လမ်းကြောင်းတွေကိုခဏရောက်တဲ့နေရာမှာရွတ်နားထားမှာကိုပြောတော့ပါ
VOA ကနေဗုဒ္ဓဟူးနေ့ညဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်ခုတော့လာမယ့်စနေနေ့ည9နာရီမှာတိုက်ရိုက်လေလိုင်းမှာဦးကျော်စန္ဒာကဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်သောရရှင်ခင်ဗျာသူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရဲမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှင်းကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်ဒီသုံးသပ်ချက်ကိုသောရရှင်ပြန်လက်ခံကြပါသလားတကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအစဉ်တန်းတကယ်နှင်းကျသွားတဲ့ဆိုရင်ပြန်လည်ကောင်းမွန်လာအောင်ဥမွားလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ပြမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322994 fax number 2392322992ဖြစ်ပါတယ် email address ကတော့ bomis@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ VOA American အတန်းရဲ့ကြာရိုက်လေးလိုင်းဆွေးနွေးခန်းတွေကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်ပေးနေတာပါ။ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနံပါတ်ကတော့2392 3855လေးဖြစ်ပါတယ်။ခုတော့ပြည်တွင်းသတင်းဆက်ပြီးတော့တင်ပြပါဦးမယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပျက်နေတဲ့အခြေအနေတွေဟာအနုလက္ခဏာဆောင်တဲ့အခြေအနေဖြစ်တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုကတုံ့တက်လိုက်ပြီးဒီအခြေအနေဟာပြည်ရင်းငြိမ်းချမ်းရေးနဲ့တွေ့ဆုံဆွေးနွေးရင်းလမ်းကြောင်းကတွေ့ဖက်သွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်။ဒီအချက်အသေးတွေကိုကြော်လွှားနိုင်ဖို့ဆိုရင်ပြည်သူတွေရဲ့အတန်ကိုနားထောင်ပြီးတွေ့ဆုံဆွေးနွေးဖို့လိုအပ်မယ်လို့လည်းအကြံပြုကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရရှင်။
ဟုတ်ကဲ့နိုင်ငံတော်တမရောက်ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်တန်၄နှစ်နေပါရှိလာချိန်နဲ့2015ရွေးကောက်ပွဲနီးကပ်လာချိန်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမတင်မကျဖြစ်လာသလိုနိုင်ငံရေးမငြိမ်မသက်မှုတွေတိုးမြင့်လာချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအခုလိုဝေဖန်ထောက်ပြလာတာဖြစ်ပါတယ်လက်ရှိအနှုတ်လက္ခဏာဆောင်နေတဲ့နိုင်ငံရေးအခြေအနေတွေကို UNFC ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးချုပ်ဗိုလ်မှူးကြီးခွန်အုပ်ကာကအခုလိုပြောဆိုပါတယ
်။ဒီလက္ခဏာတွေကတော့ကျွန်တော်တို့ဉာဏ်ပြေတွင်းမှာပေါ့လေဒီပါတွင်းမှာဖြစ်နေတဲ့စီရေးအခြေအနေနေတာပေါ့ကျွန်တော်တို့တမတော်ဘက်ကအင်အားတွေထပ်ပို့တာတော့နောက်ပြီးတော့လက်နက်တွေထပ်ပို့တာတော့ဒီလိုဒီပါတိုင်းနေနေတိုင်းမှာတွေ့နေရတော့အဲ့ဒါဆိုတော့အဆင်မအေးစရာရှိတာပေါ့ဗျာဒီလိုတိုက်ပွဲတွေကျပြလာရင်အဖြစ်ခံရစီကြီးကလက်တွေ့အကောင့်ထဲဘယ်လိုပုံလဲဆိုတာသင်သားပြန်ဖြစ်လာတယ်အဲ့ဒါတစ်ခုပေါ့
ကျောင်းသားလှုပ်ရှားမှုနဲ့စစ်ရာဇဝတ်မှုတွေဟာလည်းပြုပြင်ပြောင်းလဲရေးအတွက်အဟံအတားတွေဖြစ်ဗိုလ်မှူးကြီးခွန်ဥကာကဆက်ပြောပါတယ
်ဟုတ်ကဲ့ဆိုကျွန်တော်တို့ဒီကျောင်းသားလူငယ်တွေကမကျေနပ်လို့ငင်းကြမ်းသွားတက်ဆန္ဒပြတဲ့ဟာကိုလည်းပဲအကျံဖက်မလားစသဖြင့်ပေါ့လေစိုးရင်ရတာတွေရှိတယ်နောက်ပြီးတော့စစ်ရာဇဝမှုလို့ပေါ့။ဒီပြင်းထန်ကြီးမားတဲ့ဒီရာဇဝမှုတွေလည်းကျိုးလွန်နေတာရှိတော့ဒါတွေအလုံးကိုချုပ်ပြီးကြည့်လို့ရှိရင်အနှောက်လက္ခဏာကဖြစ်နေမှာဆိုရင်လည်းတော့ပေါ့။အဲ့ဒါကြောင့်ဒါတွေကိုလက်တွေ့ကျကျပြုပြင်တောင်းလဲဖို့လိုတဲ့အကြောင်းပေါ့ဗျာ။ဒါကိုကျွန်တော်ထောက်ပြတာဖြစ်ပါလား။
ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ UNFC ရဲ့ကြေညာချက်မှာတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့လိုင်ဇာမျိုးကကချင်လွတ်လပ်ရေးအဖွဲ့ KIO KIA စစ်တင်တန်းကြောင်းကိုမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်ခတ်လို့တင်တန်းသား20ကျော်တေဆုံးတာနဲ့ပတ်သက်ပြီးတရားဝင်မရှင်းလင်းသေးတာကချင်ပြည်နယ်ဖားကတ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေရက်စက်ဖြစ်ပွားနေတာရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မှာကချင်အမျိုးသမီးဆီယမ်မား2ယောက်ကိုအဓမ္မပြုကျင့်တပ်ဖြတ်တာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုနေတဲ့ကျောင်းသားတွေကိုအင်အားသုံးဖြိုခွဲနိုင်တဲ့အရေးအယံတွေတွေ့မြင်နေရကြောင်းဖော်ပြထားပါတယ်။မြန်မာပြည်ကခက်ခဲကြက်တဲ့အခြေအနေတွေကိုကျော်လွန်ဖို့အတွက်ဗိုလ်မှူးကြီးခွန်ဥကာကအခုလိုအကြံပြုပါတယ
်။ကျွန်တော်တို့အကြံပြုချင်တာကတော့ဒီပြည်သူတွေရဲ့အပေါင်းအသားတော်ပြည်သူတွေရဲ့နိုင်ငံတိုင်းဆွေးနွေးတဲ့အကြံဖက်စာတွေကိုရပ်ဆိုင်ဖို့ပါလေတစ်ခါကလည်းနိုင်ငံရေးရဖြစ်ရှင်းရလို့ပို့နောက်ပြီးတော့ငင်းချမ်းတဲ့အမျိုးကိုအသုံးပြုဖို့ပေါ့ဒါတွေကတော့ကျွန်တော်တို့ဒါပြရတော့အပေါင်းလက္ခဏာဆောင်နေရတယ်ဖြစ်လာတော့ဗျာနောက်ပြီးတော့စစ်မီဒီယာမှာလည်းပဲပြည်ဆောင်ဆွေးနွေးရေးနိုင်ငံရေးရာညှိနှိုင်းမှုဖြစ်ခါရဆဲမှုရုပ်ကြည့်မှုတိစောက်မှုတွေဟာလည်းအဓိကသာပြီးတော့ပြုပြင်တောင်းလဲလိုက်မယ်ဆိုရင်အပေါင်းလက္ခဏာဆောင်လာတော့ကျွန်တော်တို့ကတော့နှုတ်လက္ခဏာဆောင်တဲ့လုပ်ရက်တွေကိုရပ်တန်းရပ်ပြီးတော့အပေါင်းလက္ခဏာဆောင်တဲ့လုပ်ရက်တွေကိုတိုးမြင့်လှုပ်ဆောင်ဖို့တိုက်တွန်းတဲ့သဘောပါ
လောလောဆယ်မှာတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုရတဲ့ပတ်သက်ပြီးအစိုးရဝန်ကြီးတွေနဲ့ကျောင်းသားခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပြီးတဲ့နောက်မှာအစိုးရလွှတ်တော်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်တို့တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ပါတယ်။UNFC ကတောင်းဆိုထားတဲ့အစိုးရတက်မတော်ရဲ့ထိုးစစ်ဆင်မှုတွေရပ်တန့်ပြီးငင်းချမ်းစွာတွေးဆဆွေးနွေးဖြေရှင်းဖို့စစ်ရာဇဝတ်မှုကျူးလွန်သူတွေကိုအမြန်ဆုံးဖော်ထုတ်ပြီးအရေးယူဆောင်ရွက်ဖို့ဆိုတာတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနဲ့အစိုးရကိုယ်စားလှယ်တွေဆွေးနွေးချိန်မှာထပ်မံတင်ပြပွဲရှိနေပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရဲ့တိုင်းနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးရေးဆွေးနွေးပွဲကတော့ဒီလအတွင်းမှာကျင်းပဖို့သဘောတူထားပေမဲ့ဒီကနေ့အထိတော့တွေးဆုံမဲ့ချက်ကိုသတ်မှတ်နိုင်တာမရှိသေးပါဘူး
။ကိုမိုးစောရန်ကုန်ကနေသတင်းပေးပို့ထားတာပါရှင်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကို radio ကနေနိုင်စင်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မတ်ဂျေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ခုတော့မြမပဲပုတ်ဆိုင်တဲ့ပဲဆိုင်တောင်သူတွေအတွက်တရင်ကောင်းတစ်ပုတ်တင်ပြပေးပါရစေ။ကျမရင်းနဲ့ညီညွတ်ပြီးအာဟာရကျဲဝါတဲ့ပဲပုတ်ဆေးလို့ခေါ်တဲ့ပဲပိဆက်ထုတ်ကုန်တွေထုတ်လုပ်နေတဲ့ American ပဲပိဆက်ကုန်သည်ကြီးများအသင်းကမြန်မာနိုင်ငံကပဲပိဆက်စားတောက်ကုန်လုပ်ငန်းပိုးတွင်းကျွဲလာအောင်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ဆွေးနွေးပွဲတရက်ကိုဒီကနေ့ရန်ကုန်မြို့ Chatrium Hotel မှာကျင်းပခဲ့ပါရယ်။အပြည့်စုံကိုတော့ကိုရိုင်းတွားရောက်တင်ယူခဲ့တဲ့ VOA သတင်းချောင်းမတင်ကြီးလင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။ရှမ်းပြည်နယ်ကချင်ပြည်နယ်စတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာဒါ swine bean လို့ခေါ်တဲ့ပဲပိဆက်နဲ့ပြုလုပ်တဲ့စားတောက်ကုန်တွေကိုစားသုံးလေးရှိတာကြောင့်ကျန်းမာရေးနဲ့ညီညွတ်ပြီးအာဟာရတဲ့ကျွဲဝါတဲ့ပဲပိဆက်စားတောက်ကုန်ဈေးကွက်တနိုင်ငံလုံးအတိုင်းအတာနဲ့ကျေပြန်လာအောင်လိုအပ်တဲ့နည်းပညာတွေကူညီမယ်လို့ American ပဲပိဆက်ကုန်သည်ကြီးများအသင်းကတာဝန်ရှိသူတွေကဒီနေ့ကျင်းပတဲ့ဆွေးနွေးပွဲမှာပြောပါတယ်။ American ပဲပိဆက်ကုန်သည်ကြီးများအသင်းကအမှုဆောင်ဒါရိုက်တာကပဲပိဆက်ကို swine milk ပဲနို့တွေမကပဲအခြားစားတောက်ကုန်တွေပါထုတ်လုပ်နိုင်မှုသူတို့ဘက်ကနေနည်းပညာပိုင်းတွေအကူအညီပေးမယ်လို့အခုလိုပြောပါတယ
် Myanmar has a tradition of soy already but you know the soy industry and the soy
မြန်မာနိုင်ငံမှာကဒေသထွက်ပဲပိဆက်ကရှိပြီးသားလေဒါပေမဲ့ကမ္ဘာအနှံပြားမှာရှိတဲ့ပဲပိဆက်စားတောက်ကုန်လုပ်ငန်းတွေမှာကပဲနို့တမျိုးတည်းထုတ်လုပ်တာမဟုတ်ပါဘူးပဲပိဆက်မှာပါတဲ့အသားဓာတ်နဲ့စားတောက်ကုန်တွေအများကြီးလုပ်လို့ရပါတယ်ခြားစားတောက်ကုန်ထဲမှာဒီအသားဓာတ်ကိုထည့်ပြီးတော့ပူကောင်းတဲ့ဈေးပူတတ်တာတဲ့စားတောက်ကုန်တွေထုတ်လုပ်လို့ရပါတယ်ကျွန်တော်တို့ကလည်းဓာရီထုတ်လုပ်တဲ့နည်းပညာကိုမြန်မာနိုင်ငံကိုယူလာခြင်းပါတယ
်ပဲပိဆက်ကထုတ်လုပ်တဲ့ပဲနို့မှာပရိုတင်းအသားဓာတ်ကျွဲဝါတာကြောင့်အသားငါးနဲ့ဥတွေအစားဈေးတတ်နဲ့စားသုံးနိုင်မယ်လို့လည်းကြီးမဟာရှေးကပြောပါတယ်
One of the things about soy protein is it's
ပဲပိဆက်နဲ့ပတ်သက်တဲ့အချက်တစ်ချက်ကသူဟာအသားဓာတ်အပြည့်အဝပါတယ်ဟင်းသီးဟင်းရွက်ကလာတဲ့အသားဓာတ်ပါဒါကြောင့်တိရစ္ဆာန်စီကရတဲ့အသားဓာတ်တွေအသားငါးတွေထက်တော့ဈေးပိုတက်တာပါတယ်စားသုံးသူတွေကတော့အသားတွေနို့တွေဥတွေကိုတော့စားကြမှာပဲလေဒါပေမဲ့ဒီပဲပိဆက်ထုတ်ကုန်တွေကိုစားသုံးလာနိုင်မယ်ဆိုရင်တော့ကျန်းမာရေးနဲ့လည်းညီညွတ်မယ်အသားဓာတ်နဲ့အာဟာရဓာတ်တွေလည်းပိုရမယ်ပြီးတော့တွက်ချေကြိုက်တဲ့စားတောက်ကုန်မျိုးလည်းစားရတာပေါ့
swine bean လို့ခေါ်တဲ့ပဲပိဆက်ကထုတ်တဲ့စားတောက်ကုန်တွေမှာပါတဲ့ပဲစိမ့်နှံ့ကိုမြန်မာလူမျိုးတွေကသဘောမကျကြပါဘူး။ဒါပေမဲ့ပဲပိဆက်ဟာကျန်းမာရေးနဲ့ညီညွတ်ပြီးအာဟာရပြည့်ဝတာကြောင့်ဈေးကွက်ပိုပြီးတွင်ကျဲလာဖို့အတွက်ပဲစိမ့်နှံ့ကိုဖယ်နိုင်ဖို့နည်းပညာလိုအပ်တယ်လို့မြန်မာ Food Processors and Exporters Association ကဦးစိန်တောင်ဦးကသုံးသပ်ပါတယ်။
ခုနကအငယ်ပြောတဲ့အချိန်မှလည်းပါသွားတယ်။ဟိုကလည်းအနံ့လေးတစ်ခုရှိတယ်။ဆင်းရှင်ရှင်နဲ့ရှိပုံမှန်လူမျိုးကမချိုက်ဘူး။တကယ်လို့သဆင်းရှင်ရှင်နဲ့မရှိဘူးဆိုရင်လူတွေတောက်တော့မယ်။ဘာလို့လဲဆိုတော့ဘယ်လကူစောက်တော့လို့ရ။ဟိုဟိုနွားနွားမှနည်းနည်းထိန်းသိမ်းရခဲ့မယ်။ပဲနုဆိုကို့အိမ်မှာလည်းကိုလို့လို့ရတယ်။ဘယ်လကူပဲလို့ရ။အဲ့ဒီပညာလိုတာပေါ့။အဲ့လိုဒီပြန်ဆိုနေတိုင်းလူတွေကနေတိုင်းတမင်းစားတယ်လို့မျိုးမနဲ့မှကော်ဖီတောက်တယ်လို့မျိုးတောက်တော့မယ်ဆိုရင်ဒီရဲ့ marketing ကလည်းကျဲကြီးပဲ။သူနည်းလေကောင်းမယ်။လူတိုင်းကဘာကောင်းတည်စားစားတယ်လေ။အတီစာကခုပုံမှန်ဆိုရင်ဒီဆန်တို့ပြောင်းတော့နေထုတ်တာပဲရှိတယ်ပဲဘုတ်ကထုတ်တာရန်နေတယ်ဆိုတော့အဲ့တကယ်လို့များဒီလုပ်ငန်းကြီးကျဲပြရင် market ကြအကျန်းကျဲတာလေဆိုတော့အဲ့ဒါကြောင့်မလို့ဒီပြည်တွင်းစားသုံးမှုကိုဘယ်လိုခေါ်မလဲပညာပေးဖို့လိုတာပေါ့ကျေကျေပြန့်ပြန့်လိုလို့ရအောင်ဤပညာရဲ့ပံ့ပိုးလိုတာ
ပဲပိဆက်ကနေစားတောက်ကုန်တွေထုတ်လုပ်ဖို့အမေရိကန်ပြည်ထောင်စုကနေဤပညာတွေကုန်ကျန်းတွေတင်သွင်းဖို့ဒါမကမြန်မာနိုင်ငံမှာစိုက်ပျိုးတဲ့ပဲပိဆက်ကိုလည်းနိုင်ငံတကာကိုတင်ဖို့အထူးအရေးအသွေးတွေမြင်မာလာအောင်ထုတ်လုပ်ကြဖို့လည်းဆွေးနွေးသွားကြပါတယ်အမေရိကန်ပြည်ထောင်စုလေယာစိုက်ပျိုးရေးဝန်ကြီးဌာနကတာဝန်ရှိသူတဦးကလည်းမြန်မာစားတောက်ကုန်တွေကိုနိုင်ငံတကာဈေးကွက်ထဲထိုးဖောက်ဖို့အခုလိုတိုက်တွန်းပါတယ
် There are lots of opportunities for you asproducers and
manufacturers မြန်မာနိုင်ငံသားတွေအနေနဲ့စားတောက်ကုန်ထုတ်လုပ်သူတွေအဖြစ်ရပ်တည်ဖို့အခွင့်အရေးတွေအများကြီးရှိပါတယ်။မြန်မာနိုင်ငံမှာနှစ်ရှည်လများစားသုံးလာတဲ့စားတောက်တွေကိုနိုင်ငံတကာကိုထုတ်ဖောက်ဖို့အခွင့်အရေးတွေလည်းရှိပါတယ်။နိုင်ငံတကာမှာရှိတဲ့မြန်မာမိသားစုတွေစားသင်းနေတဲ့မြန်မာကျောင်းသားတွေအတွက်အမိမိအလွမ်းပြေစားတောက်တွေကိုဈေးဆိုင်နေမှာအလွယ်တကူဝယ်ယူနိုင်ကြဖို့ပါ။စင်ကာပူနဲ့အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံတွေမှာတော့မြန်မာစားတောက်ကုန်တွေအတွက်ဈေးကွက်တွေရှိနေပါပြီ
။ဒီကနေ့ကျင်းပသွားတဲ့ဆွေးနွေးပွဲမှာအမေရိကန်ပဲပိဆက်ကုန်သည်ကြီးများအသင်းကတာဝန်ရှိသူတွေကပဲပိဆက်ရဲ့တမိုးရှိတဲ့အာဟာရပါဝင်မှုတွေကျန်းမာရေးအတွက်ရရှိမဲ့ကောင်းကျိုးတွေကိုပြည်သူလူထုကိုပညာပေးနိုင်မှုနဲ့ပဲပိဆက်ဈေးကွက်ချဲ့ထွင်ရေးနဲ့ဈေးကွက်အစ်စ်ကနေတာဝန်သိရင်းနှီးမြှုပ်နှံမှုတွေလောက်ကင်ကြဖို့စတဲ့ခေါင်းစဉ်တွေကိုဆွေးနွေးသွားကြပါတယ်ရှင်
မတင်ကြီးလင်းပါရှင် VOA American အတန်းရဲ့ဗုဒ္ဓဦးနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် January 28ရက်ဗုဒ္ဓနေ့ညပိုင်းတန်လွင်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့ 10:00 စီစဉ်တွေကို line to meter 24 25 32 51အပြင် line meter 190ရောကနေပြီးတော့တိုးချက်ဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်ကဏ္ဍတွေကိုစိုက်ထုတ်လွှင့်ပေးသွားမှာပါ
ဒီလိုပြည်မှုဆိုင်ရာမှုတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့2008ဖွဲ့စည်းပုံခြေကောင်းဥပဒေအရတမတော်နဲ့ဆိုင်တဲ့ကိစ္စရများကို
အာရှလူအခွင့်အရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးဝါရှင်အသေးစိတ်ကိုမြန်မာအရေးသုံးသပ်ချက်မှာကြားကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ကချင်ကျောင်းဆီယာမလေးနှစ်ဦးရဲ့အသက်ခံရတဲ့အကြောင်းနဲ့နောက်ဆက်တွဲပြဿနာပညာရေးဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြရင်းလမ်းလျှောက်ခဲ့တဲ့ကျောင်းသားတွေရဲ့အခြေအနေနဲ့တစ်ပတ်အတွင်းမြန်မာမီဒီယာမှာပေါ်နေတဲ့အကြောင်းစာရာတွေကိုတင်ပြချပါရယ်မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးရေကကူညီတင်ဆက်ထားပါရယ်ရှင
်ဇန်နဝါရီလ19ရက်နေ့ညပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကောင်းခါရွာခရစ်ယာန်ဖျားရှိခိုးကျောင်းဝင်းထဲမှာနေထိုင်နေတဲ့စေတနာဝန်ထမ်းကချင်ကျောင်းဆရာမလေးနှစ်ယောက်အတ္တမပြုကျင့်တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူလူကြားမှာအမတန်တုန်လှုပ်သွားခဲ့ပါတယ်။ဒီလိုတုန်လှုပ်ရတာကလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာမတရားပြုကျင့်အသက်ခံရသူအမျိုးသမီးလေးတွေရဲ့ပုံရိပ်တွေတင်လိုက်တာကြောင့်ဖြစ်ပါတယ်။ဒီလိုတင်ပြီးတော့ခဏအကြာမှာပဲအဲ့ဒီဓာတ်ပုံတွေနဲ့ပတ်သက်လို့တင်သင့်မတင်သင့်ဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်။ဒီလိုဆိုးရတဲ့ဓာတ်ပုံတွေဟာလူလူကြားမှာလှင်လင်းမြန်မြန်ပဲပြန့်နှံ့သွားခဲ့ပါတယ်။KBC ကချင်နှစ်ချင်းအတင်းတော်ဟာကချင်လူလူကြားမှာဩဇာအတော်အသင့်ရှိတဲ့အဖွဲ့အစည်းဖြစ်ပြီးဒီလိုအတင်းတော်ကိုကိုးစားပြုတဲ့ဆီယမာလေးနှစ်ယောက်တေဆုံးမှုဟာလက်ရှိငြင်းငြင်းရေးဆွေးနွေးနေတဲ့ဖြစ်စဉ်တွေပေါ်သက်ရောက်မှုရှိခဲ့တယ်လို့သုံးသပ်သူတွေကပြောကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုမတရားပြုကျင့်တပ်ဖြတ်သူတွေဟာဒီရွာနားမှာမကြသေးခင်ကလာရောက်စခန်းချခဲ့တဲ့စစ်သားတချို့ပေါ်မှာဒေသခံတွေကမတင်ကားဖြစ်ခဲ့ကြတယ်ဆိုပြီးတော့ရေးထားတာကြောင့်ဖြစ်ပါတယ်။မူဆယ်ကနေမြကြီးနားအထိဆီယမာလေးတွေရဲ့အလောင်းတွေကိုတဲယူရမှာလဲအမျိုးသမီးအဖွဲ့တွေကလိုက်ပါခဲ့ပြီးတော့ပန်းခွေချခဲ့ကြသလိုနောက်တစ်ချိန်အမျိုးသမီးမတရားပြုကျင့်တပ်ဖြတ်ခံရမှုတွေအပေါ်မှာဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာနေနဲ့ပတ်သက်ပြီးတော့အမျိုးသမီးအဖွဲ့တွေကမှဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဖန်ဒီအိမ်အမျိုးသမီးအဖွဲ့ကဒေါ်ရွှေရွှေစိန်လက်ကအခုလိုပြောပါတယ
်ကိုယ်တိုင်ပါဝင်မှုကအရင်အားနေရလေဒီတိတူလူလူကလည်းလေဒါနဲ့ပတ်သက်ပြီးတော့လေကိုယ်ကိစ္စမဟုတ်ဘူးဆိုရအောင်နဲ့အဲ့လိုမျိုးလေဒီကိစ္စကြီးကိုနဲ့မဆိုင်ဘူးအလုံးနဲ့ဆိုင်တယ်ဆိုတဲ့ကိစ္စလို့မမြင်ကြတာပေါ့နော်ဒါပုလိကလို့ပဲပုလိကနဲ့ဆိုင်တဲ့ကိစ္စလို့ပဲမြင်နေကြဒါအများနဲ့ဆိုင်တဲ့ကိစ္စလို့မမြင်ရဘူးပေါ့နော်အမျိုးသမီးရဲ့ဆိုလို့ရှိရင်ဒီလူတိုင်းဝိုင်းကလည်းတိတ်ပြီးတော့တတ်မို့မထားဘူးသဘောပေါက်လားအဲ့ဒီ attitude ပေါ့အဲ့ attitude ကအမျိုးသမီးဆိုလို့ရှိရင်အမျိုးသားတယောက်နဲ့မျိုးတစ်နောက်ကမှချုပ်ကိစ္စဆိုတိုင်းရင်းသားဒီဇိုင်းဆိုကိုတိုင်းရင်းသူတွေဖြစ်တယ်ဆိုကိုစိုးသိဟိလားအဲ့လိုပေါ့နော်ခွဲခြားမြင်တာတို့အမျိုးသမီးကိုတိတ်ပြီးတော့မှအလေးမထားတာတို့ကဒီအကျန်းထမှုတွေကိုဖြစ်စီလာတယ်။အဲ့တော့အမျိုးသားတွေဒီကပဲအလေးမထားတော့အမျိုးသားတွေပေါ့အကျန်းထမှုစောင့်တယ်ဆိုတာဒီကအမျိုးသားတွေ ਨੇ ရမို့အမျိုးသားတွေ့မယ်လေပေါ့နော်ဒီအမျိုးသမီးတွေကိုလေးစားတန်ဖိုးထားတတ်အောင်ပေါ့အဲ့ဒါကိုလည်းအမြင်ခွင့်ပေးရမယ်တို့ရဲ့ပူပေါင်းဆောင်ရွက်မှုလည်းအများကြီးလိုတယ်
နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ကန့်ကွက်နေတဲ့တပိမောက်ကျောင်းသားတွေဟာဒေသအသီးသီးကနေခြိတက်နေကြရမှာမန္တလေးဘက်ကနေရန်ကုန်ကိုခြိတက်လာတဲ့ကျောင်းသားတွေလမ်းမှာတားဆီးမှုနဲ့ကြုံရတဲ့အဖြစ်ဖြစ်ပါတပိမောက်ခြိတက်နေတဲ့ကျောင်းသူကျောင်းသားတွေနဲ့အတူသတင်းမီဒီယာသမားတွေအများပြားလဲလိုက်လံပြီးတော့သတင်းယူနေကြပါတယ်ကျောင်းသားအဖွဲ့ကိုမန္တလေးတိုင်းဒေသကြီးမြင်းကြံတောင်သာကားလမ်းကြားမှာတားဆီးခံခဲ့ရပေမဲ့မကြခင်မှာပဲတားဆီးသူအာနာဘန်တွေကဆက်လက်တွားခွင့်ပေးခဲ့ပါတယ်တပိမောက်ကျောင်းသားကိုယ်စားလှယ်တွေကပ Pinya Muaradine, Leshi Chintoni, Samiwa Sene, Tugdo Women Senity, a Pawin, a chess at the chair, Pinsin Pibu, Tongsu Nijara Pipare, Minjangani, Tongdao, Lanshao Chita Lazin, Mandalita, Winji, Amine, Yeta Porigani, Tongda Mio Win, Namian Dauma, Eane, Peso Tazin, Sanji, Nidunyagale, Sewin Desa Pirajao, the Remediariga Ari de Renegu, a Semapia, Tempia, Bini Javare. Bajang Lesuro, Tongda Muha, Winji, Uong Dong, Nemi Pipido, Swashini, Udon Charlie Side, Subido, Namajini Rajao, Tongari, Dre, Biduriga, Sepuban, Nijalu, Pipare. Tabime Kukamaro, Kongomum, Jopia, Tuan and Gede, Tongari, one win Bido, Chimon Jadalu, Dilu Shamuriha, Nangai, Yang Parelu, Biosu, Weban, Nemubo, She said she, Muse, Pulin, Lupo Siga, Matta Onga, Tuye, Mingu, Hulu, Piopiavare.
ก็น้องมิวสิกเนี่ยนะก็ในตะสายนี่ป่ะเนาะอยู่น้องมิวสิกเนี่ยนะก็ในตะสายนี่แหละอู้เจ้ามาฤอภิมันค่ะตะนี้น่ะค่ะเสียคันไปแล้วป่ะเนาะดิโมคราซีปัญญาเยอะอยู่เจ้าแล้วหมู่อยู่ลงนี่ล่ะโหแล้วอภิมันเข้าคันเนี่ยไอ้ปอมาอซวยอ่ะนี่แหละอาจารย์มาเสร็จเนี่ยด้วยส่วนหนีไหนเนี่ยอาชีพทุกคู่ชาติเนี่ยโหลแล้วนี่แหละเอ่อที่อนาคตซวยแล้วแท้มาส่วนแล้วไอ้อาทุกทีจริงๆเนี่ยเปียดดีเจ้าแล้วยัดละดิอ่ะไม
ရင်ကျတဲ့သူမျိုးဖြစ်တဲ့ဒီမိုကရေစီနဲ့ထိုက်တန်နေဆိုတာကိုလည်းပဲအခုချိန်မှာတက်တည်ပြရနေတယ်ပေါ့နော်ဒီကျောင်းသားတွေလုပ်တဲ့ကိစ္စကြီးအမျိုးသားပညာရေးဥပဒေအတွက်ကိုသူတို့ပြုပြင်ပြောင်းလဲတဲ့ပြုလုပ်နေခြင်းဖြစ်တယ်လို့မြင်တယ်ဒါပန်းနိုင်မယ်ပေါ့နော်အဓိကပန်းနိုင်မယ်အဲ့ဒီအတွက်အခုလို့ပေါ့နော်ဟိုအဲနိုင်ငံရေးတွေနဲ့ပါဝင်ပတ်သက်နေတယ်ဆိုတော့ဒီကျောင်းသားတွေရဲ့တောင်းဆိုမှုဆက်တစ်ချက်ရှိတယ်အဲ့ဒီအပေါ်မှာပဲငါပြောရလိမ့်မယ်အဓိကကတော့အမျိုးသားပညာရေးဥပဒေဉာဏ်ကိုပဲအဓိကပန်းနိုင်ခြင်းနဲ့ပဲမြင်သားဖို့ဆိုတယ်လို့ခုထင်တာမြင်တာရှိအောင်မြင်သားဖို့ဆိုတယ်လို့တော့ဖြစ်တယ်
နောက်ဆုံးတင်ပြခြင်းတဲ့တွင်ကတော့ဆီယမာလေးညောက်အသက်ခံခဲ့ရတဲ့မူဆယ်မှာပဲမကြခင်ရက်အတွင်းမှာကချင်အမျိုးသား၃ယောက်ထပ်မံပျောက်ဆုံးနေတယ်ဆိုတဲ့တွင်ကျောင်းသားတွေရဲ့မန္တလေးတိုင်းဘက်ကနေဖြတ်တန်းချီတက်လာတဲ့တွင်သာမကဒဝဲကကျောင်းသားတွေကလည်းချီတက်လာနေကြသလိုအေယာဝတီတိုင်းဘက်ကပါချီတက်မယ်ဆိုတဲ့တွင်နေနောက်ပြီးတော့အသက်ခံရတဲ့ကျောင်းဆီယမာလေးတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲတွင်နေဟာမီဒီယာတွေပေါ်မှာအထူးစိတ်ဝင်တစားဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းမိကုံးချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါခုတော့ဦးချိုစံသားရဲ့မြန်မာအရေးသုံးသပ်ချက်အလဲပါဒီတစ်ပတ်မှာတော့တရားဥပဒေစိုးမိုးရေးချွတ်ချုံကြနေတယ်လို့ဝေဖန်ခံနေရတဲ့မြန်မာနိုင်ငံမှာစစ်ဖက်ကကျူးလွန်တဲ့ပြည်မှုတွေကိုဘလောက်ထိမမှန်ကန်ကန်ကင်တွယ်အရေးယူနိုင်ပါသလဲအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ကောဘာများဆောင်ရွက်ပေးနိုင်ပါသလဲအာရှလူ့ခွင့်ရေးကော်မရှင်ကရှင့်နေဦးမင်းလွင်ဦးနဲ့ဦးချိုစံသားကဆွေးနွေးသုံးသပ်ထားပါရဲ့ရှင်
မင်းတို့ခင်ဗျာအခုကချင်းစေတနာဝန်ထမ်းဆရာမနှစ်ဦးရဲစက်သဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အာရှလူခွင့်ရေးကော်မရှင်ကကျင်းပတဲ့ထုတ်တာကိုတွေးရပါတယ်အဲ့ဒီအထက်မှာတိကျတော့မဟုတ်ဘူးဒါပေမဲ့လည်းစစ်တပ်ကိုလည်းပဲညှို့ထားတဲ့သဘောကျွန်တော်နားလည်ပါတယ်ဆိုတော့ဒါစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့အတိအကျများအထောက်အထားရှိတာခင်ဗျာ
ဟုတ်ကဲ့ပါပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာအထူးသဖြင့်ကချင်းပြည်နယ်ရှမ်းပြည်နယ်စတဲ့ဒေသတွေမှာကျူးလွန်နေပြမှုတော်တော်များများပါဒီစစ်တပ်ကပါဝင်ပတ်သက်နေတယ်ဆိုတာမျိုးကျွန်တော်တို့တော်တော်များများတွေ့ရတာဖြစ်တယ်ခမာရတွေရဲ့လက်အောက်ခံတသားတွေအရာရှိတွေကျူးလွန်နေအစဉ်လာတွေကျွန်တော်တို့တွေ့ရတာဖြစ်တယ်ဒါကြောင့်ဒီမှုမှလည်းကျွန်တော်တို့ကဖြည့်ရမှန်ပေါ်ပေါက်နိုင်ဖို့အတွက်အများဆုံးစုံလမ်းစစ်ဆေးပေးဖို့အတွက်တက်ဆိုင်ရာညောင်ပိုင်းတိုင်းစစ်တပ်လားတို့လက်အောက်မှာရှိတဲ့ချင်းမြန်တက်ချင်းမှုအတီးပြီးနဲ့ကဝေးဝင်ကြီးဌာနတည်ဒီအဲ့ဒီတွေကိုကျွန်တော်တို့ဒီအများဆုံးစုံစမ်းဖော်ထုတ်ပေးဖို့ညတရားခဏဖြစ်ပါတယ
်ဥမင်းဦးပြောတဲ့စကားကိုကြည့်မယ်ဆိုရင်စစ်တပ်ရဲ့လက်ချက်ဖြစ်တဲ့ဆိုတော့ဒါဥပဒေစကားနဲ့ပြောမယ်ဆိုရင် circumstantial evidence တော့မရှိသေးဘူးပေါ့ခင်ဗျာဥမင်းဦးပြောတာ generalization ပေါ့ဒီပြည်တွင်းစစ်ဖြစ်နေတဲ့နေရာမှာဖြစ်နေရင်သူတို့ပါတတ်တယ်ဆိုတဲ့သဘောမျိုးပဲရှိတာပေါ့
ဟုတ်ကဲ့ပါဟိုကျွန်တော်တို့ကပြောရတဲ့ကိစ္စမှာဒီတမှုတွေလည်းမကပါဘူးငွေတဲ့တနည်းခွဲလောက်ကဖြစ်ခဲ့တဲ့ဒီမျိုးရဲ့ငွေတွေတရာအောင်မှဖြစ်ခဲ့တဲ့အမှုတွေမှာလည်းစစ်သားတွေပါဝင်ပတ်သက်တဲ့အမှုတွေရှိခဲ့တယ်ဆိုတော့ကျွန်တော်တွေ့ရတယ်ဒါပေမဲ့ယနေ့ထက်တိုင်တမတော်ကတပ်သားတွေအရာရှိတွေပါဝင်ကျူးလွန်တဲ့ဒီအာဓမ္မပြုခြင်းမှုတွေမှာထိထိရောက်ရောက်ရေးယူတာယနေ့ထက်တိုင်မရှိသေးဘူးဆိုတာတွေကိုကျွန်တော်တို့အဓိကဆောင်ပီးဖော်ပြလိုတဲ့အတွက်ဒီတမန်တော်စစ်ကြောင်းကိုကျွန်တော်တို့ဖော်ပြအရင်ဖြစ်ပါတယ
်အခုတော့
ဒီအဲ့ဒီနာမှာစကန်ချနေတဲ့စစ်တပ်ထက်ကတသား20လောက်ကိုလည်းပဲသူတို့DNA ယူပြီးတော့စစ်ဆေးဖို့ဆိုပြီးတော့ခွင့်ပြုထားတယ်လို့တွေ့ရပါတယ်ဆိုတော့ဒီနေရာမှာအမှုမှန်ပေါ်ပေါက်ရေးအတွက်စစ်တပ်ကိုယ်တိုင်ကပူးပေါင်းဆောင်ရွက်လာတယ်လို့ကျွန်တော်တို့အသိမှတ်ပြုရမှာပေါ့ခင်ဗျာဟုတ်ပါလား
အဲ့ဒီလိုပြောမယ်ဆိုရင်တော့ပြောနိုင်တာပါဗျာဒါပေမဲ့ဒီလိုပြည်ပဆိုင်ရာမှုတ
ော့စစ်ခုံရုံးကိုပို့တယ်ပို့ပြီးတော့စစ်ဆေးစီရင်တာတွေပဲကျွန်တော်တို့တွေ့ရပါတယ်အဲ့တော့အရင်ရင်နှောင်းကလို့ဒီလိုမျိုးစစ်ဖက်နယ်ပဲကျူးလွန်တဲ့ပြစ်မှုတွေကိုအရဖက်တရားရုံးမှာစစ်ပြီးအပြစ်ပေးတာကလုံးဝမရှိတော့ဘူးဆိုတာကိုကျွန်တော်တို့တွေ့ရတယ်အာရမပြုခြင်းမှုနော်လူသတ်မှုစတဲ့မှုတွေအားလုံးကိုစစ်ခုံရုံးကနေပြီးတော့ပဲစစ်ဆေးပြစ်ပေးစီရင်နေတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်အဲ့ဒီလိုပြစ်ပေးစီရင်တဲ့အခါမှာလည်းဒီပြစ်ဒဏ်တွေကထိရောက်တဲ့ပြစ်ဒဏ်တွေမဟုတ်ဘဲနဲ့နှစ်လတန်မျိုးသုံးလတန်မျိုးရာဘူးတစ်ဆင့်လျှော့ချတာမျိုးပြစ်ဒဏ်ပေးတယ်ဆိုတာတွေကိုကျွန်တော်တို့တော်တော်များများကြားသိကြပါတယ်ခင်ဗျာ
စေုပ်ထိုးရေးကာလတွေမှာအရေးခင်ကာလတွေမှာအရသားတွေကိုဖမ်းပြီးတော့စစ်ခုံရုံးကစီရင်လိုက်တဲ့ကိစ္စတွေကြတော့ပြစ်ဒဏ်တွေကအတော်မြင့်မြင့်မာမာအဆမတန်ပြစ်မှုနဲ့ပြစ်ဒဏ်မမျှတော့အောင်ကြီးမားတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်အခုကြတော့သူတို့အမှုတွေကြတော့ရှော့ရှော့ပေါ်ပေါ်လုပ်နေဆိုတဲ့သဘောလားခင်ဗျာသူတို့ရဲ့ဥပဒေထဲမှာဘယ်လိုများပြဋ္ဌာန်းထားလို့လဲဟာ
တတ်တွင်စစ်တရားရုံးတွေဖွဲ့စည်းထားတဲ့ပုံစံမှာကျွန်တော်တို့သိရတဲ့လောက်ကအချင်းကြီးနဲ့စစ်ဆေးစီရင်တာပဲများပါတယ်ကျမကျွလုံးမယ်လို့ဆွဆဲခံရတဲ့တမတော်သားဖက်ကတော်မှခုခံခြေပနိုင်တဲ့အခွင့်အရေးမရှိဘူးဆိုတာလည်းကျွန်တော်ကြားသိရပါတယ်။အဲတော့အချင်းကြီးနဲ့စစ်ဆေးစီရင်တာဖြစ်တဲ့အတွက်တမတော်တရားရုံးကတပ်အတွင်းကဘလို့စစ်ဆေးစီရင်နေဆိုတာကိုပြင်ပကဥပဒေကျွမ်းကျင်တဲ့သူတွေလည်းမသိနိုင်ပါဘူး။ဆရာဝန်တွေလည်းတက်ပြီးထွက်ချက်မပေးနိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကဒီမှုမှာတမလို့သားတွေဒါတကယ်တမ်းပုံဝင်ပတ်သက်ကျူးလွန်နေတဲ့ကိစ္စဖြစ်တယ်ဆိုလို့ရှိရင်အရဖက်ပြာယုံကိုရွှေ့ပြောင်းပြီးတော့ဒီမှုကိုစစ်ဆေးစီရင်ပေးဖို့ပါကျွန်တော်တို့ကလေးနဲ့ဒါတောင်းဆိုတာဖြစ်တယ
်အခုကြာသီမီကလောလောလောလဲဆိုကိုပါကြီးအသက်ခံရတဲ့အမှုလည်းပဲကြုံခဲ့ရပါတယ်အဲ့ဒီအမှုကစစ်တပ်ကစစ်ဆေးခဲ့သလားအရဖက်ပြာယုံကစစ်ဆေးသလားဆိုတာလည်းနည်းနည်းရှင်းပြအောင်ခင်ဗျာ
ကိုပါကြီးမှုနဲ့ပတ်သက်လို့ကိုပါကြီးရဲ့ဇနီးမသနာနေပြီးတော့တေမှုတေခင်ရဲစခန်းမှာဖွင့်ထားတယ်ဆိုတာကိုကျွန်တော်သိရတယ်။သို့တော်လည်းပဲတေမှုတေခင်ကဘာမှဆက်လက်ပြီးတော့ဆောင်ရွက်မှုမရှိဘူးလို့ကျွန်တော်နောက်ဆုံးအခြေအနေအရသိရပါတယ်။ပထမဆုံးကတော့မြန်မာနိုင်ငံလူ့ခွင့်ရေးအမျိုးသားလူ့ခွင့်ရေးကော်မရှင်အစီအစဉ်ကထွက်လာပြီးရင်အရေးယူပြီးနဲ့ဆက်လက်ဆောင်ရွက်ဆစ်ဆင်းမယ်လို့ပြောဆိုခဲ့တော်လည်းပဲမြူရာလူခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်ပိုင်းမှာဒီအမှုကလုံးဝစုံစမ်းစစ်ဆေးမှုလည်းမရှိဘူးရပ်တန့်နေတဲ့သဘောမျိုးဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်စစ်တပ်ကပါဝင်ပတ်သက်တဲ့အမှုဖြစ်ခဲ့ရင်တော့မှဒီလူခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာမှာတမတော်အရာရှိတွေကတမတော်မိမိအတွင်းမှာကိဆုံးသွားတဲ့လူတယောက်ဖြစ်ခဲ့ရင်အများဆုံးသက်ဆိုင်ရာရဲစခန်းနဲ့တရားရုံးကိုအကြောင်းကြားရမယ်။ဒါတွေကိုမလုပ်ခဲ့တာကိုတော့မှမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကထောက်ပြပြောဆိုတာမရှိဘူးဆိုတာကိုကျွန်တော်တို့သိရပါတယ်။
အဲ့ဒီကိုပါကြီးအမှုကိုပဲနည်းနည်းဆက်မှဆိုရင်ဥမင်းညူကစစ်နေတရားအနေနဲ့အခုတွေးရှိရတဲ့သက်သေအထောက်အထားတွေကစစ်တပ်ရဲ့လက်ချက်ဆိုတာအတော်လေးခိုင်ခိုင်လုံလုံတွေးရတာခင်ဗျာ။ပြောနိုင်ကြလား
။ဟုတ်ကဲ့ပါကျွန်တော်တို့ကြားသိရသလောက်ပေါ့နော်။အဲတော်တော်များများကစစ်တပ်ရဲ့ကျင်းရတဲ့ရင်တပ်သားတွေပါဝင်ကျူးလွန်တဲ့ပြစ်မှုဆိုတာတွေကိုကျွန်တော်တို့တော်တော်များများသိရပါတယ်ဒါကတော့ကျွန်တော်တို့တရားဝင်မဟုတ်တော့လည်းပဲဒီဒေသခံပြည်သူလူထုတွေနဲ့သက်ဆိုင်ရာ NGO အဖွဲ့အစည်းတွေကပြောကြားပြီးတဲ့သတင်းတွေအရကျွန်တော်တို့ဒီတပ်မတော်သားတွေပါဝင်ပတ်သက်နေတယ်ဆိုတာကိုကျွန်တော်တို့သိရပါတယ
်ဆိုတော့အခုကချင်းစစ်နဝနန်ဆီယမလေးနှူးရဲ့အမှုကြတော့ဒီဟာလူခွင့်ရေးမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတစုံတရာဆောင်ရွက်ဖို့ဦးမင်းလွန်ဦးတို့ဒီနိုင်ငံတကာလူအဖွဲ့အစည်းအဖွဲ့တွေအနေနဲ့တိုက်တွန်းတာတွေတောင်းဆိုတာတွေရောရှိပါလား
အာကျွန်တော်တို့အများကြီးတောင်းဆိုခဲ့ပူတော့ဗျာသို့တော်လည်းပဲမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်မှာကသူ့ရဲ့မူဝါဒရှိတယ်ဗျအဲ့တော့တရားဆွဲဆိုရမယ်ကိစ္စရတဲ့နဲ့ပတ်သက်လို့သူကဝင်ရောက်ဆက်ပတ်ခြင်းမပြုဘူးဒုတိယတစ်ချက်အနေနဲ့ကတရားစွဲဆိုနေဆဲဖြစ်ရင်လည်း မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတရားရုံးပေါ်မှာဘာမှလွှမ်းမိုးအနာပေးခြင်းမရှိဘူးတရားရုံးကစစ်ဆေးစီရင်ပြီးတဲ့အမှုတွေကိုလည်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပါဝင်ပတ်သက်မှုမရှိဘူးလို့တိတိကျကျသူတို့ကဖော်ပြထားတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဘယ်ကိစ္စရပ်တွေများဆောင်ရွက်ပေးမလဲဆိုတာတော့ကျွန်တော်တို့တော်တော်စဉ်းစားခဲ့တဲ့အခြေအနေမျိုးဖြစ်နေပါတယ်ခင်ဗျာ
ဆိုတချို့နိုင်ငံတွေမှာအထူးသဖြင့်ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားလူ့ခွင့်ရေးကော်မရှင်များသည်သူတို့နိုင်ငံရဲ့တရားစီရင်ရေးကိစ္စမှာဝင်ရောက်ပြီးတော့ဝေဖန်ဆွဲဖက်ပိုင်ခွင့်ရှိကြပါသလားခင်ဗျာ
ဒီနိုင်ငံတကာမှာဖွဲ့ထားတဲ့မျိုးသားလူ့ခွင့်ရေးကော်မရှင်တော်တော်များများမှာကျွန်တော်အာရှနိုင်ငံမှာပါဘူးပေါ့နော်အဲ့ဒီနိုင်ငံတော်တော်များများကလွတ်လပ်တဲ့မျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့တွေဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးချင်တာကခုနဥမင်းလင်ကဥမင်းလူတို့အဖွဲ့ကလည်းအာရှလူ့ခွင့်ရေးကော်မရှင်ဆိုတော့အာရှတိုက်ကနိုင်ငံတွေမှာတော့မဟုတ်ဘူးပေါ့ဆိုပြီးတော့ပြောသွားတဲ့နေရာမှာရှိရတယ်ဆိုတော့အာရှတိုက်နိုင်ငံတွေရဲ့လူ့ခွင့်ရေးကော်မရှင်တွေအမျိုးသားလူ့ခွင့်ရေးကော်မရှင်တွေဟာလည်းပဲအနောက်တိုင်းဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေလောက်မမြင်ဘူးလို့ဆိုရင်မမှားဘူးဆိုတဲ့သဘောမျိုးကျွန်တော်အဓိပ္ပာယ်ကောက်ယူချင်ပါတယ်အဲ့ဒါမှန်ပါလားခင်ဗျာ
မဟုတ်ပါလေခင်ဗျာ
ဆိုတော့အဲ့မြန်မာနိုင်ငံရဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုအဲ့ဒီအိမ်ကြီးချင်းတွေနဲ့နှိုင်းယှဉ်မယ်ဆိုရင်တော့နောက်မှထားမလားရှေ့မှထားမလားဒဏ်ထူထားမလားခင်ဗျာ
ပြောရမယ်ဆိုလို့ရှိရင်တော့နောက်မှထားမယ်အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်ဥပမာအဖြစ်ပြောရင်ကျွန်တော်တို့အိမ်ကြီးထိုင်းနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကကျွန်တော်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်တက်တောင်မှသူကနည်းနည်းပုံပြီးတော့လုံနိုင်နေတဲ့အခြေအနေမျိုးရှိပါတယ
်။အဲ့တော့ဒီဆီယမာလေးနှစ်ယောက်ရဲဆက်ဆက်သဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးမင်းလူရောဒီလိုကြီးညာချက်ထုတ်တဲ့အပြင်ဘာများတိုက်တွန်းဆောင်ရွက်နိုင်တဲ့အခြေအနေရှိပါလဲခင်ဗျာ။အချင်းချင်းတွဲဆုံညီနှိုင်းတာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပူပေါင်းဆောင်ရွက်မယ်ပိုပြီးလူခွင့်ထွန်းကားလာအောင်ဆိုတာမျိုးဦးမင်းနှင်ဦးရောကော်မရှင်ဘက်ကကန့်လန့်တာများရှိပါလား
ပူပေါင်းဆောင်ရွက်ဖို့အတွက်ကန့်လန့်ထားတဲ့ကိစ္စတွေတော့မရှိပါဘူးသို့တော်လည်းပဲဟိုအခါလျော်စွာကျွန်တော်တို့ဒီ American Center a British Council စတဲ့ဌာနတွေကနေပြီးတော့ပင်တိုင်းနေခေါ်ယူပေးဖို့တဲ့ပို့ချတဲ့အခါတိုင်းမှာတော့ကျွန်တော်အာရှလူ့ခွင့်ရေးကော်မရှင်ကနေပြီးတော့တွားရောက်ပင်တန်းနေပို့ချတယ်ဆိုတာကိုကျွန်တော်ပြီးရအောင
်ဆိုတော့အဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့တရားဝင်တွေ့ဆုံပြီးတော့ဒါညှိနှိုင်းဆောင်ရွက်ဖို့ဆိုတာတော့အစီအစဉ်မရှိသေးဘူးပေါ့
မရှိသေးပါဘူးသူတို့ကတော့ပြောတယ်ဥစင်မြိုင်တို့ကတော့ပင်တန်းနေပွင့်နေတယ်ဆိုရင်သူတို့ပြောပါသူတို့အတတ်နိုင်ဆုံးပူပေါင်းဆောင်ရွက်ပြီးမယ်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်တို့ကတီရီလင်္ကာရဲ့နမူနာကိုကောင်းကောင်းရထားတာဖြစ်တဲ့အတွက်ဒီအာရှဒေသမှာအစိုးရနဲ့ပေါင်းပြီးတော့ဒီလူခွင့်ရေးကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆိုတာမလွယ်နိုင်သေးတဲ့အခြေအနေမျိုးဖြစ်တယ်ဒါကြောင့်ကျွန်တော်တို့ဒီဥစ္စာကိုဘာမှမပြောသေးပါဘူ
းဆိုတော့နောက်ဆုံးတစ်ခုမေးချင်တာကအခုဆီယမာလေးနှစ်ယောက်ရဲဆက်ဆက်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတစုံတရာဆောင်ရွက်လာနိုင်တယ်လို့မျှော်လင့်ပါသလားဆောင်ရွက်လာရင်ကထိရောက်မှုရှိလိမ့်မယ်လို့ယူဆနိုင်ပါသလားခင်ဗျာ
ဒီလိုမျိုးလူ့ခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စရဲ့ဒီဖြစ်တိုင်းဖြစ်တိုင်းမှာမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကနေပြီးတော့ပြောလာတာတော့တိုင်ကြားလို့ရှိရင်ကျွန်တော်တို့ကလက်ခံဆောင်ရွက်ပြီးပါတယ်ထိုက်ပင်းနဲ့စုံစမ်းမှုတွေပြုလုပ်ပါတယ်ဒါတော့ပါပဲဒီထက်ပိုပြီးတော့လုပ်တဲ့ဥစ္စာဘာမှမရှိသေးပါဘူးဥပမာအားဖြင့်ဗရန်ချောင်းရဲ့လက်ဖိုင်ကန်ရဲ့ဆိုတဲ့ကချင်မျိုးသားနှစ်ဦးကိုမတရားသိမ်းတဲ့ဆက်သွယ်ဆောင်ရွက်တယ်ဆိုပြီးတော့ဒီတန်းချမှတ်ထားတာရှိတယ်အဲ့တော့စစ်ကြောကြီးမှာယောက်ျားချင်းလင်လူဆက်ဆံခိုင်းတဲ့ကိစ္စရတဲ့အထိချိုးဖောက်ခံရတယ်ဆိုတာတွေကိုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီကိုတိုင်အဲ့ဒီလူတွေနဲ့တွားရောက်တွေ့ဆုံပြီးတော့သိရှိပြီးဖြစ်တယ်သို့တော်လည်းပဲယနေ့ထက်တိုင်ဒီမှုကိုလည်းအေးအေးယူဆောင်ရွက်ပေးခြင်းမရှိသေးဘူးဆိုတာတွေကိုကျွန်တော်သိရတယ်မတရားဆွဆွဲခံပြီးတော့ထောင်ချခံရတဲ့ရခိုင်နော်ဦးကိုလည်းခုချိန်ကြီးပြန်လဲလှုပ်ပေးနိုင်ခြင်းမရှိသေးဘူးဆိုတာကျွန်တော်တို့တွေ့ရတယ်
။ဆိုတော့ဒီဆီယမားနှစ်ဦးကိစ္စလည်းပဲတိုင်ကြတယ်လို့ကြားပြီလားခင်ဗျာ။
တိုင်ကန်ရှင်ကတိုင်ကြားရင်အေးအေးယူဆောင်ရွက်ပေးမယ်လို့ပြောတယ်။သို့တော်လည်းပဲအဲ့ဒီလိုတိုင်ကြားလိုက်တဲ့အတွက်ဒုက္ခရောက်သွားတာလည်းရှိတယ်။အဲ့ဒီဥစ္စာကတော့ချင်းပြည်နယ်တွင်းမှာပဲဖြစ်ခဲ့တဲ့ဗရန်ချောင်ဆိုတဲ့ကျောင်းသူတဦးလေးရဲ့မိဘ သမီးဖြစ်တဲ့သူကိုအဲ့ဒီနေမြေကန်တက်အချင်းချင်းမာယူမီရောပြစ်ခတ်တဲ့အခါမှာတည်ဆုံးသွားတယ်တည်ဆုံးလို့လူ့ခွင့်ရေးကော်မရှင်ကိုတိုင်တယ်အဲ့တော့ဒီနေမြေကန်တက်ကနေပြီးတော့ဥပဒေရှောင်ပေါ်မှာအစိုးရကမမှန်တဲ့ရင်းတွေပေးပြီးတော့တာဝန်ဝတ္တရားနှောက်ချက်တယ်ဆိုတဲ့မှုနဲ့တရားစွဲထားတယ်ခုချိန်ဒီအဲ့ဒီမှုကလည်းမပြီးသေးပါဘူးအဲ့တော့တိုင်ရမယ်ဆိုလို့ရှိရင်လည်းအဲ့ဒီလိုပြဿနာနဲ့ရင်ဆိုင်ကြုံတွေ့ရတာ
ဥကျော်ဇန္နာရဲ့မြမအရေးတုံသက်ချက်ကိုနားဆင်ခဲ့ရတာပါခုတော့မြမသခင်ကဏ္ဍပါခုတစ်ပတ်မှာတော့မြမယဉ်ကျေးမှုအမွေအနှစ်အဆောက်အုံတွေအထိမ့်မှန်နေရာတွေကိုဘလို့အစီအစဉ်တွေနဲ့ထိမ့်သိမ့်ဖို့ရှိနေပါသလဲမတ်တင်ကြီးလင်းကစူးစီးတင်ပြချပါရရှင်
ရန်ကုန်မြို့ရဲကမြို့ပြယဉ်ကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းဆောက်ရှောက်ပေးနေတဲ့ရန်ကုန် Heritage Trust အဖွဲ့နဲ့ကမ္ဘာနေရာအနှံ့ကအမွေအနှစ်တွေအထိမ့်မှတ်နေရာတွေကိုစောင့်ကြည့်နေတဲ့ War Monuments Fund တို့ပူးပေါင်းပြီးဒီရန်ကုန်မြို့ရဲကတမိုင်းဝင်အဆောက်အဦတွေအထိမ့်မှတ်နေရာတွေကိုထိန်းသိမ်းရမယ့်အကြောင်းကိုဒီတစ်ပတ်မြန်မာတခွေအစီအစဉ်မှာလေ့လာကြရအောင်ပါရှင်
။မြန်မာနိုင်ငံမှာပုဂံမြောက်ဦးစတဲ့ရှေးဟောင်းအမွေအနှစ်တွေကျွဲဝသလိုမြို့ပြယဉ်ကျေးမှုအမွေအနှစ်တွေလည်းမြို့ကြီးတွေမှာမြင်တွေ့နိုင်ပါတယ်။ကိစ္စဆက်ကမြို့တော်ဖြစ်ခဲ့တဲ့ရန်ကုန်မြို့မှာတမိုင်းဝင်အမွေအနှစ်တွေလက်ညှိုးထိုးမလွဲရှိနေပါတယ်။ပွင့်လင်းစားပြုလာတဲ့မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်ရန်ကုန်မြို့ကိုနိုင်ငံတကာအဆင့်အတန်းမီမြို့တော်ဖြစ်လာဖို့ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်မှာပဲတန်ဖိုးမဖြတ်နိုင်တဲ့တမိုင်းဝင်အဆောက်အုံတွေအထိမ့်မှတ်နေရာတွေကိုထိန်းသိမ်းစောင့်ရှောက်ဖို့လည်းကြိုးစားနေကြပါတယ်။တမိုင်းဝင်အထိမ့်မှတ်နေရာတွေအဆောက်အုံတွေကိုအကောင်းဆုံးထိန်းသိမ်းစောင့်ရှောက်နေရတော့ပြန်လည်အသုံးချတဲ့နည်းပဲဖြစ်ပါတယ်။World Monuments Fund ရဲ့ဥက္ကဋ္ဌကပြည်လဲအသုံးချတဲ့အခါမှာထည့်သွင်းစဉ်းစားရမယ့်အချက်တွေကိုအခုလိုပြောပြပါတယ်
။ The whole field of heritage conservation is moving toward the idea of looking at monuments within their context.
ရင်းကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းစောင့်ရှောက်တယ်ဆိုတာဟာအထိမ့်မှတ်နေရာတွေနဲ့သူတို့ရဲ့နောက်ခံသမိုင်းတွေကိုပါတွဲပြီးထိန်းသိမ်းရတာလေ။အဆောက်အုံတစ်ခုတည်းကိုပဲကြည့်ရမှာမဟုတ်ပါဘူး။အဆောက်အဦရဲ့ပတ်ဝန်းကျင်မှာနေတဲ့ပြည်သူတွေ၊လူနေအိမ်ယာတွေ၊စီးပွားရေးနဲ့ဆိုင်တဲ့အခွင့်အလမ်းတွေ၊လမ်းပန်းဆက်သွယ်ရေးအစရှိတဲ့မြို့ပြအခြေခံအဆောက်အုံတွေကိုပါထည့်သွင်းစဉ်းစားကြရတာပါ။ဒါကြောင့်တမိုင်းဝင်တဲ့အဆောက်အုံတွေကိုကာကွယ်ထိန်းသိမ်းမှုပြည်ပြည်စုံနဲ့မူဝါဒတွေ၊စီမံချက်တွေချမှတ်ဖို့လိုအပ်ပါတယ်။ဒီတမိုင်းဝင်အဆောက်အုံတွေကိုလူတွေတကယ်ဝင်ထွက်သွားလာနိုင်မယ်ဆိုရင်တော့ဧည့်သည်တွေရဲ့အတွေ့အကြုံအဆင့်တန်းတွေ၊မြို့သူမြို့သားတွေရဲ့လူနေမှုဘဝအဆင့်တန်းတွေလည်းတိုးတက်လာမှာဖြစ်ပါတယ်။ဒါကတော့ကျမတို့မျှော်မှန်းထားတာပေါ့ရှင်။
ပြီးခဲ့တဲ့2014ခုနှစ်ထဲမှာအင်္ဂလိပ်ခေတ်ကနာမည်ကြီးရိုးကုန်နိုင်ကို ARR ဘန်ယုံကျုပ်အဖြစ်ဖွင့်လှစ်ခွင့်ပေးခဲ့ပါတယ်။နောက်ထပ်အထင်ကရတရားရုံးနှစ်ခုကိုကျယ်ငါးဝင်းဟိုတယ်အဖြစ်အသွင်ပြောင်းဖို့ခွင့်ပြုချက်ချပေးတဲ့အခါမှာတော့တမိုင်းဝင်းအဆောက်အဦကိုစီးပွားရေးဆန်ဆန်အသုံးချကြတယ်လို့ရှုံချဆန္ဒပြမှုတွေလည်းရှိပါတယ်။တမိုင်းဝင်းအဆောက်အဦအားလုံးကိုတော့စီးပွားဖြစ်အသုံးပြုဖို့မလိုအပ်ဘူးလို့ပေါ်နီဘာနန်ကပြောပါတယ်
။ Think that there are commercial opportunities here but I don't think that every building that is
ရန်ကုန်မြို့ထဲမှာစီးပွားအဖြစ်အခွင့်အလမ်းတွေအများကြီးရှိပါတယ်ဒါပေမဲ့ပြန်ပြီးအသုံးပြုလို့ရတဲ့တမိုင်းဝင်အဆောက်အုံအားလုံးကိုစီးပွားအဖြစ်အသုံးပြုဖို့တော့မသင့်ဘူးပေါ့လေတာဝန်ရှိသူတွေကလည်းမြို့ပြအမွေအနှစ်တွေကိုထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်တဲ့ဝင်ငွေတွေလိုအပ်တယ်ဆိုပေမဲ့တမိုင်းဝင်အဆောက်အုံတွေနဲ့အဲ့ဒီအဆောက်အုံတွေမှာနေထိုင်တဲ့ပြည်သူတွေကိုအကာအကွယ်ပေးကြရပါမယ်။ဒါကလည်းပိုပြီးနည်းနည်းတဲ့ကိစ္စဖြစ်သွားပြီလေ။ဒီအဆောက်အုံတွေကိုစီးပွားဖြစ်မဟုတ်ဘဲလူအများတုံးနိုင်တဲ့အဆောက်အုံမျိုးအဖြစ်လဲပြောင်းလဲပေးနိုင်ပါလေ။ပြည်သူလူထုတွေအသုံးပြုနိုင်တဲ့အစိုးရပိုင်းအဆောက်အုံမျိုးတွေလို့ပေါ့ရှင်
။ရန်ကုန် Heritage Trust တည်ထောင်သူဒေါက်တာတက်မြင့်ဦးကတော့ဒီတမိုင်းဝင်အဆောက်အုံတွေကိုထိမ့်သိမ့်ပြီးပြန်လဲအသုံးပြုဖို့ပြင်ဆင်တဲ့အခါမှာကြုံတွေ့ရတဲ့အခက်အခဲတွေကိုပြောပြပါရစေ။
So when people think of these old buildings downtown people just think it's interesting in terms of architecture we need money
ရန်ကုန်မြို့လေးကအဆောက်အဦတွေကိုပြည်သူတွေကကြည့်တဲ့အခါပြည်သူကလက်ရုံနဲ့စိတ်ဝင်စားဖို့ကောင်းတဲ့ဒီအဆောက်အဦတွေကိုပြန်ပြီးတော့ပြုပြင်မယ်ဆိုရင်ငွေလိုအပ်တယ်လို့ပဲမြင်ကြပါလေအဆောက်အဦတွေကိုပြန်ပြင်မယ်ဆိုရင်တော့ဒါတွေဟာတိသာလုံးပါလေဒါပေမဲ့တေချာဆန်းစစ်ကြည့်မယ်ဆိုရင်တော့ရန်ကိုရှုပ်ထွေးတဲ့ဥပဒေဆိုင်ရာအကြောင်းအရာတွေပါလာမယ်ပိုင်ဆိုင်မှုပြဿနာတွေဖြေရှင်းရမယ်ငွေရေးကြေးရေးအရှုပ်အရှင်းတွေရှိလာမယ်ဆွေကရောဘာတွေလုပ်ပေးမလဲနိုင်ငံတကာကရောဘယ်လိုထောက်ပံ့မလဲပြည်တွင်းကရောယင်းနှိမ့်နှံ့ကြမှာလားဆိုတဲ့ဒီကိစ္စတွေဟာရှုပ်ထွေးပြီးတော့ခက်ခဲပါတယ်ဒါတွေကိုလည်းတခြားနိုင်ငံတွေမှာဖြေရှင်းပြီးကြပါပြီဒါကြောင့်ကျွန်တော်တို့အနေနဲ့နိုင်ငံတကာကပညာရှင်တွေရဲ့အကူအညီကိုလိုအပ်တယ်လို့ယူဆပါတယ်ဒါပြင်မြန်မာနိုင်ငံမှာရှိတဲ့ပညာရှင်တွေနဲ့လည်းပူးပေါင်းဖို့လိုအပ်ပါတယ်
the expertise that we have in Myanmar
yangon dai su bo lo ni da pokidika lo ra chiang ni de sa ni pat de chen ne mya a lo me a chen ne ma bi
ီလိုသမိုင်းဝင်အဆောက်အုံတွေပြန်လည်အသုံးချနေတာတွေကိုဝေဖန်နေကြတာနဲ့ပတ်သက်လို့ဒေါက်တာတက်မြင့်ဦးက VOA ကိုရန်ကုန် Heritage Trust ရဲ့ခံယူချက်နဲ့ယက်တည်မှုကိုဖွင့်ဟပြောဆိုပါတယ
် From YHT's perspective, we have certain ideas. We would like to see many of these old buildings protected.We would like to see many of these old buildings.
YHT ရဲ့အမြင်ကနေပြောမယ်ဆိုရင်ကျွန်တော်တို့မှာတည်ကြတဲ့ရည်ရွယ်ချက်တွေရှိပါတယ်။ကျွန်တော်တို့ဒီအဆောက်အဦးတော်တော်များများကိုထိန်းသိမ်းစောင့်ရှောက်ထားတာကိုမြင်ကျင်ပါတယ်။သူနဲ့အဆက်တဲ့နေရာတွေမှာလည်းပြန်ပြီးတော့အသုံးချနေတာမျိုးတွေကိုမြင်ကျင်ပါတယ်။ဒါပေမဲ့တခြားလူတွေမှာလည်းသူတို့ရဲ့အတွေးအမြင်တွေရှိတာကိုကျွန်တော်တို့နားလည်ပါတယ်။အဓိကအကျဆုံးကတော့ကျွန်တော်တို့ကမ္ဘာနေရာအနှံ့ကအခြားနိုင်ငံတွေမြို့တော်တွေမှာမှားယွင်းခဲ့တဲ့အမှားတွေကိုလေ့လာထားပါတယ်။ဒါကြောင့်ကျွန်တော်တို့ကဒီမြို့လယ်နေရာတွေအတွက်အသင့်တော်ဆုံးဖြစ်မဲ့ဖွံ့ဖြိုးမှုစီမံကိန်းတွေကိုပဲဆောင်ရွက်မှာပါ။ရေရှည်တည်ထနိုင်မဲ့ဖွံ့ဖြိုးမှုလုပ်ငန်းတွေရောဒီမြို့ပြနေရာတွေမှာနေထိုင်တဲ့ပြည်သူတွေအတွက်ပါကောင်းမဲ့စီမံကိန်းမျိုးပါ
။ဒီနှစ်2015ခုနှစ်ဇန်နဝါရီလလယ်မှာကျင်းပခဲ့တဲ့ရန်ကုန်မြို့၏ရေရှည်တည်ထသည့်ဖွံ့ဖြိုးတိုးတက်မှုလို့အမည်ပေးထားတဲ့ဆွေးနွေးပွဲမှာဆွေးနွေးခဲ့တဲ့အကြောင်းအရာတွေများစွာတဲ့ကမှရန်ကုန်မြို့လယ်ကယဉ်ကျေးမှုအမွေအနှစ်အဆောက်အုံနဲ့တမိုင်းဝင်နေရာတွေကိုအထူးလေးထားပြီးမတူတဲ့ဖွံ့ဖြိုးတိုးတက်ရေးစီမံချက်ထားပြီးထိန်းသိမ်းမှုရန်ကုန်မြို့အစိုးရနဲ့အခြားဆက်ဆက်အဖွဲ့အစည်းတွေကရန်ကုန်မြို့တွင်းနယ်မြေပိုင်းခြားသတ်မှတ်ရေးစီမံကိန်းဖော်ဆောင်မှုနဲ့ရန်ကုန်မြေကမ်းနားတစ်လျှောက်ကိုပြည်သူလူထုသွားလာအပန်းဖြေဖို့နေရာတရက်ဖြစ်အောင်စီမံမှုစတာတွေကိုအကောင့်ထဲပေါ်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ဒေါက်တာတက်မြင့်ဦးကဖြည့်ဆွတ်ပါတယ်ဆွေးနွေးပွဲကိုတက်ရောက်လာတဲ့ YCDC မြို့ပြစီမံကိန်းဌာနမှဦးတိုးအောင်ကလည်း YHT အဖွဲ့နဲ့ပူးပေါင်းလုပ်ကိုင်ဖြစ်နေပုံကိုအခုလိုပြောပြပါရယ
်ဒီဟိုမြို့ပြအမွေနဲ့အဆောက်အဦအများဆုံးရှိတဲ့ဒီမြို့လယ်ကောင်ဒေသတွေဒီမြို့လယ်ကောင်ဒေသတွေဟိုဘလို့ဟိုစားအထင်ကြီးအဖြစ်အောင်လုပ်မလဲဆိုတာဟာတွေအဲ့ဒါတွေကိုကျွန်တော်တို့အဲ့ဒီမှာကျွန်တော်တို့ဟိုစား YHT နဲ့ပူးပေါင်းပြီးတော့ဇုံးနီးကိုကျွန်တော်တို့လုပ်ဖြစ်ခဲ့ကြတာပါအ
မေရိကန်သမ္မတအိုဘားမားမြန်မာနိုင်ငံကိုဒုတိယအကြိမ်လာရောက်စဉ်ကဘူဂျိုဝမ်ဆန်ကြဆုံခဲ့တဲ့အတွင်းဝင်ယုံကိုလေ့လာတဲ့အခါမှာဒေါက်တာတက်မြင့်ဦးကသမိုင်းဝင်မှတ်တမ်းတွေကိုရှင်းပြပေးခဲ့တာပါ။သမ္မတအိုဘားမားရဲ့မျိုးပြအမွေအနှစ်တွေထိန်းသိမ်းရေးအပေါ်စိတ်ဝင်စားမှုကိုမေးကြည့်တဲ့အခါမှာ
And when we spoke for almost 20 minutes inside the secretary
ကျွန်တော်တို့အတွင်းဝင်ယုံထဲမှာမိနစ်20လောက်စကားပြောတော့သမ္မတအိုဘားမားကရန်ကုန်မြို့မှာမျိုးပြစီမံကိန်းကောင်းကောင်းလိုအပ်တယ်လို့ထပ်ခါထပ်ခါပြောပါတယ်။ဒါမှလည်းအရှေ့တောင်အာရှနိုင်ငံတော်တော်များများကမျိုးတော်တွေမှာမှားယွင်းခဲ့တဲ့အမှားတွေကိုရှောင်ရှားနိုင်မှာလို့လည်းပြောသွားပါတယ်။သူကရန်ကုန်မြို့မှာဖွံ့ဖြိုးတိုးတက်မှုအလားအလာအရန်ကောင်းတယ်ဆိုတာကိုလည်းနားလည်တယ်လေ
။သမ္မတအိုဘားမားလှည့်လည်ကြည့်ရှုခဲ့တဲ့အတွင်းဝင်ယုံကိုအခုခါမှာတော့ဟိုတယ်နဲ့ပြတိုက်တွဲလျက်ဖွင့်မှုအတွက်ပြန်လည်ပြုပြင်ခွင့်လည်းချပေးထားပြီးဖြစ်ပါတယ်။မြို့ပြရင်ကျေးမှုအမွေအနှစ်တွေကျွဲဝါတဲ့ဒီရန်ကုန်မြို့ရဲကတမိုင်းဝင်းအဆောက်အုံနဲ့အထိမ့်မှတ်နေရာတွေကိုစနစ်တကျထိန်းသိမ်းစောင့်ရှောက်မယ်ဆိုရင်တော့နိုင်ငံတကာမှာပွဲလဲတင်တဲ့နမူနာမျိုးတော့ဖြစ်နိုင်တာကြောင့်ဘိုင်းဝန်ထိန်းသိမ်းစောင့်ရှောက်ကြဖို့ဒီမြန်မာတစ်ခွင့်အစီအစဉ်ကနေတင်ပြလိုက်ရပါတယ်ရှင်။ဒီမှာဒီလိုပါ။
မတင်ကလေးစူစီတင်ပြတော်တော့ပါရှင် VOA ကနေပို့ထူးနေညဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လင့်ပေးနေတဲ့ပို့ထူးနေအစီအစဉ်အဆုံးတိုက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတလက်ကြင်ညာပေးပါအောင်ရှင
်လမနိုစစ်သွေးကြောအုပ်စုဟက်စ်ဘူလာနဲ့အစ္စရေးတို့ကြား2006ခုနှစ်ကစစ်ဖြစ်ပွားချိန်ကစလို့အပြင်းထန်ဆုံးဖြစ်တဲ့တိုက်ခတ်မှုတွေမှာဒီကနေ့မှာတော့ကုလသမဂ္ဂလူညွန်ရေးထင်းသိမ်းတပ်ဖွဲ့ဝင်2ဦးသေဆုံးသွားတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်ဒီဇွေးစစ်တပ်ကတော့သူတို့ဘက်ကတပ်ဖွဲ့ဝင်2ဦးလည်းကြာဆုံးတဲ့အကြောင်းပြောပါတယ်။ကုလသမဂ္ဂကတော့ပြည်ပကတ်တွေပုံမကြီးထွားမလာအောင်အတက်နိုင်ဆုံးထိန်းသိမ်းမှုလည်းတိုက်တွန်းခဲ့ကြပါတယ်။ Islam စစ်သွေးကြောအဖွဲ့ IS ကဖမ်းဆီးထားတဲ့ Jordan Lee မျိုးကိုအကြမ်းဖက်သမားဖြစ်ဖမ်းဆီးထားသူတူနဲ့အလဲလဲလို့ပြန်လွတ်ပြေးဖို့အသင့်ရှိတဲ့အကြောင်း Jordan ပြန်ချာရေးဝန်ကြီးကပြောပါတယ်။ဖမ်းဆီးခံထားတဲ့တရားခဏတွေကိုတပ်ပစ်မယ်လို့ချိန်ချောက်ထားတဲ့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဒီကနေ့မှာပဲ Jordan ပြန်ချာရေးဝန်ကြီး Mohammed El Moumani ကနိုင်ငံမှရုံးမြင့်တန်ကြားကတစဉ်ပြောဆိုခဲ့တာပါ။ Jordan Lee တက်ကတူဖို့မွတ်ခါစီဘာကိုဘေးမင်းကြီးရေမခပြန်လွတ်ပေးမယ်ဆိုရင်တော့အမှန်မျိုးတော့မှ2005ခုနှစ်တုန်းကလူ60လောက်တည်ဆုံခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့သူဖြစ်နေထောင်နှံချက်ခံနေရတဲ့အီရတ်နိုင်ငံသူစာချီတာအရီရှာဝီကိုလည်းပြန်လွတ်ပေးမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတပ်ပြစ်မယ်လို့ချင်းချောက်ခံထားတဲ့နောက်ထပ်တရားခံတူဖြစ်သူဂျပန်သတင်းတော့ခန်းချီကိုတိုနဲ့ပတ်သက်လို့တစုံတရာပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးမကြာခဏနှစ်တွေအတွင်းပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကတော့လွတ်လပ်မှုမရှိသေးဘူးလို့နိုင်ငံတကာလွတ်လပ်ခွင့်ချင်းတွေကိုစောင့်ကြည့်ခဲ့ခဲ့နေတဲ့ Freedom House အဖွဲ့ရဲ့အစိုးရခန်းစားအသစ်ကဖော်ပြပါတယ်။ဒိန်းတော့တွေကိုဖမ်းဆီးတာထောင်ချတာတွေပါဝင်မီဒီယာတွေပေါ်ကန့်သတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အဆင့်တန်းကလည်းအဆင့်9မှာရှိနေရကနေအဆင့်6ထိကျဆင်းသွားတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစိုးရခန်းစားထဲမှာဖော်ပြထားတာပါ။
တရင်ချင်းချုပ်ကိုကောင်လွင်ဦးကညညာပေးခဲ့တာပါဒီညာစီစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်စီစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ24 30နှစ်40ရောကနေဖမ်းယူနားဆင်နိုင်ရပါတယ်သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းသာပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမနန်းကလာပါ
This program has come to you from the Voice of America, Washington.